Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရ2019ခုနှစ်ဧပြီလ3ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32လိုင်းလမီတာ190အပြင် VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့တဲ့နေ့မှာတော့အထူးစုံစမ်းစစ်ဆေးမှုရောဗတ်မူလာရဲ့အစင်ခက်စားပြည့်စုံကိုတင်ပြဖို့တောင်းဆိုမဲ့စီစဉ်တရက်ကိုအောက်လွတ်တော်တရားရေးကော်မတီမှဒီနေ့မျက်ခွဲဆုံးဖြတ်မှာဖြစ်ပါတယ်ရိုညာမုစတင်နီကိုနေရက်ပြန်ဖို့နေတဲ့အိန္ဒိယဆွေရဲ့ဆုံးဖြတ်ချက်ပေါ်ကုလသမဂ္ဂလူ့ခွင့်ထူးခုစရီပြည်တင်ရှုတ်ချလိုက်ကြပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မမျှသတင်းအောင်နဲ့တူညင်ညာပေးသွားမှာပါ
အခုညပိုင်းဆက်ပြီးနားစီရမယ့်သတင်းလွှာတွေထဲမှာတော့မိုတီမိုမီဒေတာမှရွှေသတ္ထုတူဖော်ရေးလုပ်ငန်းကြီးတစ်ခုဖြစ်တဲ့အမျိုးသားကြီးပွားတွတ်တက်ရေးကုမ္ပဏီရဲ့အုပ်ချုပ်မှုဒါရိုက်တာဦးထွန်းအောင်စိုးကိုအဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့ဖမ်းဆီးအရေးယူလိုက်ပါတယ
်။သတ္ထုတွေဝန်ထမ်းနေတဲ့လုံခြုံရေးဝန်ထမ်းတွေကခိုးထူတာသူတို့ငွေပေးရပါတယ်။ဒီရဟာတွေဒီမှုထွက်ပေးသူတို့မှဒီဥထုံးအောင်သူရဲ့ညွန်ကြားချက်နဲ့ဒီခံယူရအဲ့ဒ
ီအဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ပြောခွင့်ရရဲ့ပြောကြားချက်နဲ့အတူနားဆင်ရပါမယ်။တခါလူမှုကွန်ရက်မှာတပ်မတော်နဲ့ကာကွယ်ရေးဦးစီးချုပ်ကိုဂုံတိတ်ခါကြအောင်လုပ်မှုနဲ့ရန်ကုန်တိုင်းစစ်ဌာနချုပ်ကပုံမှန်905ခါကွေနဲ့မင်းတင်ကိုကိုကြီးကိုထပ်မံတရားစွဲလိုက်ပါတယ်။မြန်မာနဲ့နေချင်းထိနေတဲ့ထိုင်းမြောက်ပိုင်းမှာလေရုညဉ့်မှုစိုးဝနေတဲ့အတွက်ထိုင်းနဲ့မြန်မာနှစ်နိုင်ငံညှိနှိုင်းဆွေးနွေးနေပါတယ်။ဒီလိုမြန်မာသတင်းတွေနဲ့အတူတခြားနိုင်ငံတကာသတင်းနှစ်ပုဒ်ကိုလည်းနားဆင်ကြရမှာပါ။အခုရင်ဆုံးတော့ဗုဒ္ဓဟူးနေ့ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်မြသေအောင်တို့ပြောပြပါမယ်ရှင်
။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ဖက်မှုတွေနဲ့ပတ်သက်လို့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့အစီရင်ခံစာအပြည့်စုံကိုတင်ပြဖို့တောင်းဆိုမဲ့အစီအစဉ်တစ်ခုအောက်လွှတ်တော်တရားရေးကော်မတီမှဒီနေ့မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။အင်ဂျီရိုနိုင်ငံရဲ့ချန်ပီပုဂ္ဂိုလ်စတီဗန်နန်ဥပဒေကျိုးဆောင်ဒေါ်နယ်မက်ကန်တို့အပါအဝင်အထူးစုံစမ်းရေးမှုစစ်ဆေးမင်းမြန်းခဲ့တဲ့သမ္မတတော်နဲ့ထွန်းရဲ့လက်ထောက်အရာရှိအောင်၅ရောက်ကိုပါစင့်ခေါ်မင်းမြန်းမဲ့အစီအစဉ်ကိုတော့ဒီမိုကရက်တစ်ကအများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်မှာမဲခွဲမှာပါ။အထူးစုံစမ်းစစ်ဆေးမှုရဲ့အစီရင်ခံစာကိုပြေဆုံးထုတ်ပြန်သင့်မသင့်ဆုံးဖြတ်ဖို့ရှင်းနေချက်ဝီလျံဘောက်ကိုသမ္မတတော်နဲ့ထရန့်ကတာဝန်ပေးခဲ့တာဖြစ်ပါတယ်။ဆိုရပေါ်စုံစမ်းစစ်ဆေးမှုအစီရင်ခံစာတွေကိုကြည့်ရှုခွင့်ရနိုင်မှုလွှတ်တော်ရေးကကော်မတီကတောက်ခံနေရပေမဲ့သမ္မတထရန့်ကတော့အထူးလုပ်ပိုင်ခွင့်ရကြည့်ရှုခွင့်ရှိပါတယ်။ဒီအတွက်လည်းလွှတ်တော်ရင်းကအတိုက်ခံဒီမိုကရက်တစ်နဲ့သမ္မတအင်ပီရိုလိုကြားခြေတင်ဖြစ်စရာတွေကြုံနေရပြီးနောက်ဆုံးမှာတော့တရားရုံးချုပ်ကကြားဝင်ဆုံးဖြတ်ရမယ်အလားအလာတွေလည်းရှိနေပါတယ်။
ပြီးခဲ့တဲ့ပတ်တွင်းကမသင်္ကန်းစရာကွန်ပျူတာ software ပါတဲ့ပစ္စည်းတစ်ခုကိုတယ်လာပြီး Florida ကသမ္မတ Trump ရဲ့အပန်းဖြေစခန်းကိုဝင်ရောက်လာတဲ့တရုတ်နိုင်ငံသားအမျိုးသမီးတဦးကိုဖမ်းဆီးလိုက်ပါတယ်။ Eugene Zhang ကသမ္မတ Trump ရဲ့ Mar-a-Lago အပန်းဖြေစံအိမ်လုံခြုံရေးအရာရှိအနားကိုရောက်လာပြီးတော့သူကတီးတန့် Club အဖွဲ့ဝင်တဦးဖြစ်ကြောင်းနဲ့ရေကူးကန်အနားကိုသွားမှာဖြစ်တယ်လို့ပြောတာပါ။ကနဦးကသူ့နာမည်ကိုအဖွဲ့ဝင်စီရင်မှာမတွေ့ပေမဲ့ Club Manager ကသူ့ကို Club အဖွဲ့ဝင်တယောက်ရဲ့သမီးအမှတ်နဲ့အထဲကိုပေးဝင်ခဲ့တယ်လို့တရားရုံးဆွဲချက်တွေမှာဖော်ပြထားပါတယ်။ဇန်းကကလပ်ထဲရောက်ရောက်ချင်းမှာပဲအဲ့ဂျိုကိုသူကကုလသမဂ္ဂတရုတ်အမေရိကန်ဖွဲ့စည်းကကျင်းပတဲ့ပွဲတစ်ခုကိုလာတက်တာလို့ပြောခဲ့တာပါ။သူပြောတဲ့ပွဲကစီးရင်ထဲမှာမရှိတဲ့အတွက်လုံခြုံရေးအရာရှိတွေကိုအကြောင်းကြားလိုက်ပြီးတဲ့နောက်မှာဇန်းကိုဖမ်းဆီးထိန်းသိမ်းလိုက်တာပါ။သူနဲ့အတူလက်ကင်ဖုန်း၄လုံး၊ laptop computer 2လုံး၊ hard drive အပိုတစ်ခုနဲ့မသင်္ကာစရာ software ပါတဲ့ thumb drive တစ်ခုတို့ကိုသိမ်းဆည်းရမိခဲ့ပါတယ်။ဇန်းကိုအစိုးရအရာရှိတွေကိုလိမ်လည်ပြောဆိုမှုနဲ့တားမြစ် area ကိုတရားမဝင်ဝင်ရောက်မှုတွေနဲ့တရားစွဲဆိုထားပါတယ်။
မြောက်အတ္တလန္တိတ်စာချုပ်ဖွဲ့နေထိုးတွင်ရမှုချုပ်ယန်စတိုရန်ဘတ်ကမဟာမိတ်ဖွဲ့ဝင်နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေနဲ့ဝါရှင်တန်မှာမတွေ့ဆုံပြီးအမေရိကန်လွှတ်တော်နှစ်ရပ်ပေါင်းရှင်းမှောက်ဒီနေ့မင်းငွန်းပြချဖို့စီစဉ်ထားပါတယ်။သမ္မတဒေါ်နယ်ထရန့်ကမကြာခဏဝေဖန်မှုတွေရှင်းနေပေမဲ့နှစ်ပေါင်း80ရှိပြီဖြစ်တဲ့မဟာမိတ်ဖွဲ့ကြီးကိုအားပေးထောက်ခံကြောင်းပြသတဲ့အနေနဲ့ဒီမိုကရက်အများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်ဥက္ကဋ္ဌနန်စီ ပီလိုစီ၊ရီပပ်ဘလစ်ကန်တွေအများစုနဲ့ထိန်းချုပ်ထားတဲ့ထက်လွှတ်တော်ဥက္ကဋ္ဌမစ်ချ်မက်ကော်နယ်ကမင်းငွန်းပြဖို့ဖိတ်ကြားထားတာပါ။နေထိုးတွင်မူကြီးရဲ့နဲ့မနေ့ကတွေ့ဆုံခဲ့တဲ့သမ္မတဒေါ်နယ်ထရန့်ကမဟာမိတ်ဖွဲ့နဲ့ခေါင်းဆောင်တွေကိုချီးကျူးလိုက်တယ်လို့သတိပေးစကားလည်းပြောကြခဲ့တာပါ။ဖွဲ့ဝင်29နိုင်ငံပါဝင်တဲ့မဟာမိတ်ဖွဲ့အတွင်းဝင်ထုတ်ဝင်ပိုးတွေကိုမျှဝေတာဝန်ယူရမှာကြီးမားတဲ့တူးတက်မှုတွေတွေ့ရကြောင်းသမ္မတထရန့်ကပြောခဲ့ပေမဲ့ဂျာမနီနိုင်ငံကတော့ပေးရမယ့်တာဝန်ရှိတဲ့အတိုင်းအပြည့်အဝပေးတာမတွေ့ရသေးကြောင်းလည်း ပြောဆိုခဲ့ပါတယ်။ဥရောပကိုကာဝယ်ဖို့အမေရိကန်ကငွေကြေးအမြောက်များတုံးနေရပေမဲ့ကုန်သွယ်ရေးမှာခွင့်ကောင်းယူတာခံနေရတယ်လို့လည်းပြောဆိုသွားပါတယ်။မနေ့ကအင်ဗီရိုမှာတွေ့ဆုံခဲ့တဲ့ NATO တွင်းရေးမှူးချုပ် Jens Stoltenberg ဘက်ကတော့မဟာမိတ်ဖွဲ့ကိုဦးဆောင်မှုပေးနိုင်ခဲ့တဲ့အပေါ်ချီးကျူးပြောဆိုခဲ့တာပါ။ NATO ဖွဲ့ကြီးကခေတ်နောက်ကျနေပြီလို့အရင်ကဝေဖန်ခဲ့မှုတဲ့သမ္မတကတော့အပြောင်းအလဲတွေဖြစ်လာတဲ့အပေါ်မှာလည်းအမှတ်ယူပြောဆိုသွားပါတယ်။ NATO တွင်းရေးမှူးချုပ်ကတော့ဝန်ထုပ်ဝန်မိုးတွေကိုမျှဝေတာဝန်ယူဖို့သမ္မတထရန့်ရဲ့ခိုင်မာတဲ့ဦးဆောင်မှုဖြစ်တဲ့ချီးကျူးစကားပြောဆိုသွားပါတယ်။
ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုအစိုးရကဖမ်းထားတဲ့ Citgo Petroleum စွန့်အင်လုပ်ငန်းစုအရာရှိ6ယောက်ရဲ့အမိသားစုတွေကို American ဒုသမ္မတ Mike Pence ကမနေ့ကတွေ့ဆုံခဲ့ပါတယ်။ American နိုင်ငံသား9ယောက်နဲ့ American မှာတရားဝင်အမြဲတမ်းနေထိုင်ခွင့်ရှိသူတယောက်တို့ဖြစ်တဲ့ဒီ6ယောက်ဟာတရားမဝင်အဖမ်းခံရကြောင်းနဲ့သူတို့ကိုအမြန်ဆုံးလွှတ်ပေးဖို့ Pence ကမာဒူရိုအစိုးရပေါ်ဖိအားပေးတောင်းဆိုလိုက်ပါတယ်။ဗင်နီဇွဲလားနိုင်ငံရွေးကောက်ပွဲအပြီးမှာအတိုက်ခံခေါင်းဆောင်ဟွန်ဂွာဒိုကိုကြားပြတ်သမရအဖြစ်အမေရိကန်အပါအဝင်တခြားဥရောပနဲ့တောင်အမေရိကတိုက်နိုင်ငံတွေကအတိမတ်ပြုထားတာပါစစ်ကိုရာရှိတွေကိုငွေမဲခွာချမှုနဲ့ဗန်နာငွေလိမ်လည်မှုတွေနဲ့ဆွတ်ဆွဲထားပြီး2019ခုနှစ်မှာဖမ်းဆီးခဲ့တာပါအင်္ဂါနေ့နောက်ပိုင်းတုန်းကတော့ဂွာဒိုကိုလွှတ်တော်ကိုယ်စားလှယ်တယောက်အနေနဲ့ရထားတဲ့ကင်းလွတ်ခွင့်ကိုဖယ်ရှားဖို့မာဒူရိုကိုထောက်ခံတဲ့အမတ်တွေကဆောင်ရွက်ခဲ့ပါတယ်ဒါဟာကွာဒိုကိုတရားဆွဲဖို့နဲ့သူ့ကိုထောင်ချနိုင်ဖို့လမ်းခင်းနေတာလို့သုံးသပ်နေကြပါတယ
်။ VOA American Tan ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျ။ UMA ကန်တန်မြန်မာပိုင်းစီစဉ်ရဲ့ပုံထုံးနေညဘက်သတင်းတွေကိုဆက်လက်ကြေညာနေပါတယ်။ရွေးညာမစတင်တွေကိုနေရပြန်ဖို့မဲ့အိန္ဒိယဆွေရဲ့ဆုံးဖြတ်ချက်ပေါ်ကုလသမဂ္ဂလူ့ခွင့်ရေးထုတ်ကိုယ်စားရေးပြစ်တင်ရှုတ်ချလိုက်ကြပါတယ်။လူမျိုးရေးဘာသာရေးအရတိုက်ခိုက်မှုတွေလက်တုံ့ပြန်မှုတွေနဲ့အေးအေးခံမဲ့အနေတွေရှိနေတဲ့မြန်မာနိုင်ငံကိုရိုဟင်ဂျာတွေပြန်ပို့နေတဲ့အိန္ဒိယဆွေရပေါ်စစ်ပစ်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးထုတ်ကိုယ်စားရေးရန်ဟီလီပါဝင်ကုလသမဂ္ဂထုတ်ကိုယ်စား5ယောက်ကမနေ့ကပဲပူးတွဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါတရားဝင်ထောက်ထားမှရှိပဲအိန္ဒိယကိုရောက်လာသူတွေဖြစ်2013ခုနှစ်ကတည်းကဖမ်းဆီးခံထားခဲ့ရတဲ့ရိုဟင်ဂျာဖခင်ပြည်သူနဲ့ကလေးတစ်ယောက်ကိုမြန်မာနိုင်ငံဘက်ပြန်ပို့လိုက်တဲ့ပေါ်လူခွင့်ရေးထုတ်ကိုယ်စားရေးရှုတ်ချခဲ့ကြတယ်လို့နောက်ထပ်အလားတူပို့ဆောင်တာတွေမလုပ်ဖို့လဲတိုက်တွန်းထားပါတယ်ခုနောက်ဆုံးပြန်ပို့ခံရသူ3ယောက်ရဲ့ကြံမိသားစုဝင်5ယောက်ဟာလည်းဒီနှစ်ဇန်နဝါရီလ3ရက်နေ့မှာအိန္ဒိယအနာဘဏ္ဍာကတိကျခွဲထုတ်ပြီးအတင်းအကျပ်နေရပြန်ပို့ခံခဲ့ရတဲ့အကြောင်းလဲကြေညာချက်မှာပေါ်ပြထားတာပါအိန္ဒိယအနာဘဏ္ဍာရဲ့လုပ်ရဟာဒုက္ခသည်တွေရဲ့သဘောဆန္ဒမပါဘဲနေရပြန်ပို့ဖို့နိုင်ငံတကာမှာလိုက်နိုင်ရတဲ့အစဉ်လာကိုချိုးဖောက်တဲ့လုပ်ရဖြစ်ကြောင်းလဲကုလသမဂ္ဂအရာရှိတွေကပြောဆိုကြပါတယ်အိန္ဒိယနိုင်ငံမှာဝရင်းကြားတွေကိုအချိန်ကာလအတိအကျမရှိဘဲထိမ့်သိမ့်ထားတဲ့ပုံစိုးရိမ်ကြောင်းလဲပြောဆိုခဲ့ကြတာပါအိန္ဒိယဆွေရကတော့နိုင်ငံတွင်းမှာတရားမဝင်ရောင်းနေသူတွေကိုဖမ်းဆီးရေးယူမဲ့အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်ရိုဟင်ဂျာမွတ်စလင်တွေကိုပါဖမ်းဆီးပြီးမြန်မာအနာဘဏ္ဍာထံမှာလွှတ်ပြောင်းပေးနေတာပါမြန်မာဆွေရတော့ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုတရားဝင်အသိမှတ်ပြုလက်ခံမထားပေမဲ့မြန်မာနိုင်ငံမှာနေထိုင်ခဲ့ဘူးသူတွေအဖြစ်စစ်စစ်တည်ပြုနိုင်ရင်ပြန်လည်လက်ခံမှာဖြစ်ကြောင်းပြောဆိုထားပါတယ
်ဥရောပသမ္မဂ EU ကခွဲထွက်ရေးအစီအစဉ်ရှေ့မတိုးနိုင်မယ်ဖြစ်နေရတဲ့အခြေအနေတွေအဆုံးသတ်နိုင်မှုဗြိတိန်ဝန်ကြီးချုပ်ထရီဆာမေအဓိကအတိုက်ခံပါတီခေါင်းဆောင်နဲ့ဒီကနေ့တွေ့ဖို့ရှိနေပါတယ်ဝန်ကြီးချုပ်ရဲ့ပါတီရင်းကခွဲထွက်ရေးလှူလာသူတွေကတော့အတိုက်ခံခေါင်းဆောင်နဲ့တွေ့မဲ့အစီအစဉ်ပေါ်ဝေဖန်နေကြတာပါ EU ကခွဲထွက်ရေးဆိုင်ရာဝန်ကြီးစတီဖင်ဘာကလေးကတော့ Liberty Party ခေါင်း Labour Party ခေါင်းဆောင် Jeremy Corbyn နဲ့တွေ့ဆုံမဲ့အစီအစဉ်အတွက်အစိုးရကကြိုတင်သတ်မှတ်ချက်မထားကြောင်းနဲ့တစ်ချိန်တည်းမှာပဲတောင်းဆိုသူများလိုက်လို့ဖို့ကန့်လန့်ထားတာမဟုတ်ကြောင်းလည်းပြောဆိုခဲ့ပါတယ်အားလုံးကအလျှော့ပေးညှိနှိုင်းဆောင်ရွက်ဖို့လိုအပ်ကြောင်းလည်းပြောခဲ့တာပါဥရောပကခွဲထွက်မဲ့အစီအစဉ်ပေါ်လွှတ်တော်ကအကြိမ်ကြိမ်ပယ်ချခံခဲ့ရပြီးတဲ့နောက်ဝန်ကြီးချုပ်ကအစီအစဉ်တွေကိုဆိုင်းထားပြီးအတိုက်ခံတဲ့စီစဉ်ညှိနှိုင်းမှုပြောဆိုခဲ့တာဖြစ်ပါတယ်။အမျိုးသားအကျိုးစီးပွားကိုရှေ့ရှုပြီးအမျိုးသားရေးစည်းလုံးညီညွတ်မှုရှိဖို့လိုအပ်ကြောင်းလည်းဝန်ကြီးချုပ်ကတိုက်တွန်းခဲ့ပါတယ်။ EU ကခွဲထွက်ရေး2016ခုနှစ်ဇွန်လတည်းကဆုံးဖြတ်ထားပေမဲ့ဝန်ကြီးချုပ်ကအဆိုပြုတဲ့အစီအစဉ်ကိုတော့လွှတ်တော်က၃ချိန်တိုင်တိုင်ပယ်ချထားပါတယ်။
လူနေနိုင်ငံမှာလိင်လူဆုံမဲ့သူတွေအိမ်တော်ရေးပေါက်ပြန်သူတွေကိုအစ္စလမ်ဘာသာရေးဥပဒေနဲ့ရေးရဖို့ဥပဒေပြဋ္ဌာန်းလိုက်တဲ့အတွက်ဝေဖန်သူတွေလည်းအကြီးအကျယ်ထွက်ပေါ်လာပါတယ်ဒီနေ့စတင်အသက်ဝင်တဲ့ဥပဒေအရအိမ်တော်ရေးပေါက်ပြန်သူလိင်လူဆုံမဲ့သူတွေဖြစ် ပြည့်ရှိကြောင်းဆုံးဖြတ်ခံရမယ်ဆိုရင်ဂဲနဲ့ပြစ်ပေါက်တက်ခွင့်ပေးမှာပါပြင်ထန်တဲ့ပြည်ထောင်ကတော့2014ခုနှစ်မှာကတည်းကဘရူနိုင်းဆော်ဝါဟက်ဆန်နဲ့ဘိုကီယာချမှတ်ခဲ့တဲ့ရှရီယာအစ္စလမ်ဥပဒေမှာထပ်မံထည့်သွင်းလိုက်တာလည်းဖြစ်ပါတယ်ဥပဒေသေးရကလေးတွေနိုင်ငံသားတွေနဲ့မွတ်စလင်မဟုတ်တဲ့သူတွေကိုပါအရေးယူမှာပါဥပဒေရခိုးမှုကျူးလွန်သူကိုပထမတစ်ချိန်မှာညာဘက်လက်အဖြတ်ခံမှာဖြစ်ပြီးဒုတိယအချိန်မှာတော့ဘယ်ဘက်ခြေတော့အဖြတ်ခံမှာလည်းဖြစ်ပါတယ်။ဥပဒေသစ်ကတော့နာမည်ကျော်အမှုပညာရှင်တွေဖြစ်ကြတဲ့အယ်တန်ဂျွန်အလန်ဒင်ကနက်စ်နဲ့ဂျော့ချ်ကလူနီတို့ကလည်းပြစ်တင်ရှုတ်ချပြောဆိုလိုက်ကြပြီးအမေရိကန်နဲ့ဥရောပမှာရှိတဲ့ဘရူနိုင်းဆော်ဘာနဲ့ဆက်နွယ်တဲ့ဟိုတယ်ကိုကူတပိတ်မှောက်ကြဖို့လည်းလှုံ့ဆော်နေကြပါတယ်။
လွန်ခဲ့တဲ့နှစ်ပတ်လောက်ကဆိုက်ကလုန်းမုန်တိုင်းဤတိုင်းတိုက်ခတ်ခဲ့တဲ့အာဖရိကတောင်ပိုင်းမှာရေပြန်ကျလာပြီးဖြစ်တဲ့အတွက်စားနပ်ရိက္ခာဖူလုံရေးကျန်းမာရေးစောင့်ရှောက်မှုတွေနဲ့တဘာဝဘေးအန္တရာယ်ကာကွယ်ရေးစတဲ့ရေတိုရေရှည်စီမံကိန်းလိုအပ်ချက်တွေကိုတာဝန်ရှိသူတွေစတင်လှုပ်ဆောင်နေပြီဖြစ်ပါတယ်။2019ခုနှစ်အတွက်စားနပ်ရိက္ခာဖူလုံရေးကအလွန်အရေးကြီးတဲ့ကိစ္စတစ်ခုဖြစ်လာမယ်လို့အင်္ဂါနေ့ကဆိုက်ကလုန်းမုန်တိုင်းဤတိုင်းနဲ့ပတ်သက်ပြီးလုပ်တဲ့ကုလသမဂ္ဂအစည်းအဝေးတစ်ခုမှာအမှုဆောင်အရာရှိချုပ်ဒေးဗစ်ဘေးစလီကပြောပါတယ်မလာလေတုန်းကမိုဇမ်ဘစ်မာလဝီနဲ့ဇင်ဘာဘွေနိုင်ငံတွေမှာဆိုက်ကလုန်းမုန်တိုင်းဤတိုင်းဝင်ရောက်တိုက်ခတ်ခဲ့တဲ့အတွက်လူ900နီးပါးသေဆုံးခဲ့ရပြီးလူများပြားပြောက်ဆုံးနေတာပါပုံမှန်မိုးရွာသွန်းခြင်းမရှိတာနဲ့စီးပွားပြည့်ကတ်ကြောင့်ဇင်ဘာဘွေနိုင်ငံကလူ 9.3 သန်းလောက်ကလူသားချင်းစာနာမှုအကူအညီတွေကိုလိုအပ်နေပါတယ်ကူးစက်ရောဂါတွေဖြစ်နိုင်တဲ့အန္တရာယ်လည်းရှိနေတာပါမုန်တိုင်းနိုင်ငံရတဲ့နိုင်ငံ၃နိုင်ငံမှာအရေးပေါ်အခြေအနေတွေပြန်လည်ထူထောင်ရေးအတွက်ကုလသမဂ္ဂကဒေါ်လာ394တန်တောင်းခံထားပြီး46တန်ခွင့်ပြုထားပြီးဖြစ်ပါတယ်။ Direct from Washington The Voice
of America The VOA ပုဒ်ထုနဲ့ညာပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်မြသတင်းအောင်တို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်နဲ့သက်ဆိုင်တဲ့သတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေစက်တိုင်းနားဆင်ရပါမယ်။အခုအရင်ဆုံးတော့အကြီးစားရွှေလုပ်ငန်းကုမ္ပဏီတစ်ခုကိုအရေးယူလိုက်တဲ့သတင်းနဲ့စပါမယ်ရှင်။မိုးထီမူမီဒေတာရွှေတူဖော်ရေးမှာအကြီးစားရွှေလုပ်ကွက်တွေရယူလုပ်ကင်ခဲ့တဲ့အမျိုးသားကြီးပွားတွတ်တက်ရေးကုမ္ပဏီရဲ့အုပ်ချုပ်မှုဒါရိုက်တာဦးထွန်းအောင်စိုးကိုအဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့အမှုဖွင့်ဖမ်းဆီးအရေးယူလိုက်ပါတယ်။တပ်ထွေရင်ဝင်ကြီးဌာနနိုင်ငံဝန်ထမ်းတွေကိုနစ်နာစေဖို့ရည်ရွယ်ချက်နဲ့အဂရိလိုက်စားမှုနဲ့မမှန်မကန်လှုပ်ကြံတိုင်ကြားတယ်ဆိုပြီးဦးထွန်းအောင်စိုးကိုမြန်မာနိုင်ငံအဂရိလိုက်စားမှုတိုက်ဖျက်ရေးကော်မတီရဲ့ကနအူးတိုင်ကြားချက်နဲ့အခုလိုအရေးယူလိုက်တာပါအခုလိုမမှန်မကန်တိုင်ကြားမှုမှာအကူအညီပေးသူ2ဦးကိုလည်းအဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့အရေးယူထားတယ်လို့သိရပါတယ်။ပြည်သူပိုင်ပစ္စည်းကာကွယ်ရေးဥပဒေနဲ့ဖမ်းဆီးခံထားရသူ10ဦးကိုတရားရုံးမှာမမှန်မကန်ထွက်ဆိုဖို့စီစဉ်ခိုင်းခဲ့တာပေါ်လွင်ပြီးအခုလိုအရေးယူတာဖြစ်တယ်လို့အဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ပြောခွင့်ရသူဦးကျော်စိုးက VOA ကိုရှင်းပြခဲ့ပါတယ်
။ကျွန်တော်တို့ပြည်သူပိုင်ပစ္စည်းကာကွယ်ရေးအုပ်ချုပ်ပုံမှန်6တဲ့နဲ့အမှုဖွင့်ပြီးတော့မှသူတို့ကနေမှဒီ10ဦးကနေမှကျွန်တော်တို့အရေးယူခံထားတဲ့သူတွေကိုအဲသူတို့ကနေမှဝေပေးပြီးတော့မှဒီဝန်ထမ်းတွေကဒီမှန်ကိုတတိခိုးတူးနေတယ်ဆိုတဲ့ဟာကိုသူကပြောပြဖို့ဆိုသူတို့တွေကိုမှန်မှန်မကန်သွားပြီးတော့မှဆက်ဆိုခိုင်းတာသွားညှိတာပေါ့နော်ညီများတို့ဒီလိုပြောပေးဒီလူတွေဒီလုံးဒီနိုင်ငံဝယ်ဒီတတိတွေဝန်ထမ်းတွေလုံးဒီဝန်ထမ်းတွေကဝေပေးပြီးတော့သူတို့တွေခိုးတူးပါခိုးတူးတာကျခုတွေကတို့ကငွေပေးရပါတယ်သူရဟာတို့ဒီမှုထွက်ပေးဆိုတော့မှဒီဥဆုံးအောင်ဆိုရညွှန်ကြားခြင်းနဲ့ကျွန်တော်တို့ဥပဒေဥပဒေကအဲ့ဆက်ရောက်ကိုသွားပြီးတော့မှမှန်မှန်ကန်တက်ပြီးထွက်ခိုင်းတာစုံစမ်းစစ်ဆေးအဖွဲ့ကနေမှစစ်ဆေးလိုက်တဲ့ချိန်မှာသူတို့မှန်မှန်ကန်တက်ပြီးထွက်ဆိုတယ်ဆိုတာပေါ်ပါပေါ်ပါတဲ့အတွက်ကြောင့်မလို့ဒီလိုမျိုးဒီကျွန်တော်တို့အုပ်ချုပ်မှုတရကဥထုံးအောင်သူပါကျွန်တော်တို့သုံးဦးကိုကျွန်တော်အခုလိုမျိုးဒါကျွန်တော်တရားစွဲဖို့လုပ်နေတာပါနော်ဟုတ်ကဲ့ပ
ါမိုးထီမိုးမီအကြီးစားရွှေလုတ်ကွက်တွေမှာတရားမဝင်ရွှေတပ်ထုတူဖော်မှုတွေမှာတာဝန်ရှိဝန်ထမ်းတွေကအဂရိလိုက်စားနေတယ်ဆိုပြီးစုံစမ်းဖော်ထုတ်ပေးဖို့ဥထုံးအောင်ဆိုကအဂရိလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကိုကနဦးအားဖြင့်တိုင်တန်းခဲ့တာပါဒီပေါ်ကော်မရှင်ကစုံစမ်းစစ်ဆေးရင်အခုလိုမမှန်မကန်လုတ်ကြံတိုင်တာမှုတွေကိုပေါ်ထုတ်တွေ့ရှိခဲ့တာလို့ဆိုပါတယ်ဒီအရေးယူခံရမှုနဲ့ပတ်သက်လို့အမျိုးသားကြီးပွားတွတ်တက်ရေးကုမ္ပဏီဘက်ကတော့တစုံတရာထုတ်ပြန်ပြောဆိုတာမရှိသေးပါဘူးတိုင်ကြားချက်အရအမှတ်နှစ်တပ်ထူတွင်ဦးစီးညွှန်ကြားရေးမှုဥတန်တိုင်ကိုကော်မရှင်ကစုံစမ်းစစ်ဆေးပြီးဧပြီလ1ရက်နေ့မှာအမှုဖွင့်အရေးယူခဲ့ပါတယ်ဒီအမှုမှာကော်မရှင်ကြေညာချက်အတိုင်းသီးစား တိကျစုံစမ်းတွေ့ရှိချက်အပေါ်မှာဥတန်တိုင်းကိုအရေးယူခဲ့တာလို့ဦးကျော်စိုးကပြောပါတယ်။အမျိုးသားကြီးပွားတိုးတက်ရေးကုမ္ပဏီဟာမိုးထီမိုးမီဒေတာရွှေလုတ်ကွက်တွေမှာလုပ်ငန်းလိုင်စင်ရထားပေမဲ့နိုင်ငံကိုပေးသွင်းရမယ့်ရွှေပမာဏမပေးသွင်းနိုင်တာကြောင့်စာချုပ်စည်းကမ်းနဲ့ဥပဒေတွေနဲ့အညီပြီးခဲ့တဲ့နှစ်တုန်းကလုပ်ငန်းလိုင်စင်ပြန်လည်သိမ်းယူခြင်းခံခဲ့ရပါတယ်ရှင်။ VOA ရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။လူမှုကွန်ရက်စာမျက်နှာမှာတက်မတော်နဲ့ကာကွယ်ရေးဦးစီးချုပ်ကိုဂုံသိက္ခာကြဆင်းအောင်လှုပ်ဆောင်နေဆိုပြီးရန်ကုန်တိုင်းစစ်ဌာနချုပ်က66ဂါကြီးနဲ့အမှုဖွင့်ခံထားရတဲ့ဒါရိုက်တာမင်းထင်ကိုကိုကြီးကိုအကြီးညိုပြက်စီမှုပုံမှန်905ဂါကြီးနဲ့ဒီကနေ့တရားရုံးမှာထပ်မံတရားစွဲလိုက်ပါတယ်။ဒီလိုတရားစွဲဆိုတာတွေဟာတက်မတော်အနေနဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ပေါ်ထားတဲ့သဘောထားမပြောင်းလဲဘူးဆိုတာကိုပြနေတာပဲလို့လူ့အခွင့်အရေးလှုပ်ရှားသူတွေကပြောပါတယ်။ဒီကြောင့်ကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်သတင်းပေးပို့ထားပါရရှင
်။တမန်တော်နဲ့ကာကွယ်ဦးစီးချုပ်ကိုဂုဏ်နိကာကြာစင်အောင်လှုပ်ဆောင်နေဆိုပြီးရန်ကုန်တိုင်းစစ်တပ်နဲ့ချုပ်ကဒုတိယဗိုလ်မှူးကြီးလင်းထွန်းကတရားလိုလှုပ်ပြီးမလ29ရက်နေ့ကအင်းစိန်မြို့မှာရဲစခန်းမှာအမှုပွင့်ထားခဲ့ပါရ။အေဘဲ2ရက်နေ့မှာမင်းထင်ကိုကိုကြီးဟာရဲစခန်းမှာတွားရောက်စစ်ဆေးခံပြီးရဲစခန်းကအာမခံနဲ့ပြန်လည်လှုပ်ပေးခဲ့ပါရ။ဒီနေ့မှတော့ရန်ကုန်တိုင်းစစ်တပ်နဲ့ချုပ်ကပဲပုံမှန်95ကာကြီးနဲ့တရားရုံးဦးတိုက်လျှောက်ထားတယ်ဆိုတာကိုရဲစခန်းဘက်ကအကြောင်းကြားလာပါရ။ဒါနဲ့ပတ်သက်လို့ဒါက်တာမင်းထင်ကိုကိုကြီးက VOA ကိုအခုလိုပဲပြောပါတယ
်ကျွန်တော်66ခါကြီးနဲ့ရဲစခန်းမှာဟိုအမှုဖွင့်ဖို့တိုင်ကြထားတယ်ပေါ့နော်အဲ့ဒီကိုကျွန်တော်ကသတင်းတွေပြန်နေလို့ကျွန်တော်ကိုယ်တိုင်ရဲစခန်းကိုသွားပြီးမေးလိုက်တော့ရဲစခန်းကကျွန်တော်အတည်ပြုတယ်ပေါ့လေအဲ့ဒါနဲ့ကျွန်တော်မနေ့ကရဲစခန်းမှာသွားပြီးစစ်ဆေးခံတယ်ပေါ့66ခါကြီးအဲဘာလဲဆိုတော့တမ်တော်ကိုကျွန်တော်ကတမ်တော်ရဲ့ဂုံတိခါကြဆင်းအောင်ဒီလူ့ဖွင့်ရဲ့ပေါ်လေအဲ့ဒီအောင်အတုံးပြုတ်ပြီးတော့ပြုတ်မှုဆောင်တဲ့ရေးသားတယ်ပေါ့လေအဲ့ဒီဆက်ဆွဲချက်နဲ့အမှုဘုံကိုသူတို့ချိုးစားတာပါအဲ့ဒါမနေ့ကကျွန်တော်ရေးစကောင်းသွားတယ်စစ်သေးခံတယ်ပေါ့နော်အာကျွန်တော်ဟိုအမှန်ကန်ပေးတယ်ပြီးတော့ဒီနေ့ခုလေးနေမယ်ပေါ့နော်ရေးစကန်းကကျွန်တော်ယူဖုန်းဆက်တယ်ပါလေဆိုတော့တမရောကတရားရုံးမှာလဲ905ကာကြီးနဲ့ကျွန်တော်အမှုဖွင့်ဖို့ဥတိုက်လျှောက်ထားတယ်တဲ့အဲရေစခန်းသူလည်းဒီနေ့မှပြည်တာအဲကျွန်တော်ဒီဖုန်းဆက်ပြီးတော့အဲ့ဒီကိစ္စအတွက်ကျွန်တော်905ကာကြီးဆိုတော့ဖန်ဝရန်လိုလာတော့ပေါ့ဟောအဲ့ဒီအရဲသူတို့ကျွန်တော်ဖုန်းဆက်တယ်အဲ့ဒီအရဲသူတို့ဆက်လက်ဝင်ရောက်ဖို့ရှိတယ်အဲ့ဒါကျွန်တော်အခုလေးနေမှပြည်ရတာ
လူမှုကွန်ရက်ဒီပေါ်မှာရှင်းသားချက်တွေနဲ့ပတ်သက်ပြီးတက်မတော်အနေနဲ့66ဂါကြီးနဲ့တရားစွဲဆိုတဲ့အမှုပေါင်း9မှုတက်မတော်ကိုစားဂျားလူကဆွဲဆိုတဲ့အမှုပေါင်း9မှုရှိရလို့လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်အဖွဲ့တွေရဲ့စင်းစရားတွေမှာဖော်ပြထားပါတယ်။ဒီလိုတရားစွဲဆိုတာတွေဟာတက်မတော်အနေနဲ့ဒီမိုကရေစီနဲ့လူ့ခွင့်ရေးပေါ်ထားရှိတဲ့သဘောထားကမပြောင်းလဲဘူးလို့သုံးသပ်တာကလွတ်လပ်စွာထုတ်ပေါ်ပြောဆိုလှုံ့ဆော်မှုအတန်အဖွဲ့ကကိုဆောင်ခါပါ
တယ်မျိုးကဆက်သွယ်ပါကြည့်တယ်မဟုတ်ဘဲနဲ့ကနဒါအခုဒီကူမင်းနေမှုကိုအမှုမှာဆိုရင်နောက်ထပ်ငါကာကြီးလိုဟာမျိုးပါတက်ပြီးတော့ဆွေးနွေးတယ်ငါကာကြီးဆိုတာကတော့တက်မျိုးကိုအတီးပြက်အောင်ပြောထူတာတက်မျိုးရဲ့အရာရှိသူကိုဝေဖန်တာဒါနဲ့ပတ်သက်ပြီးတော့တရားစွဲဆိုလို့ရတဲ့အခုပေါ့နော်ဆိုတော့ဒီဟာဒီကိုကြည့်ရင်အဖြစ်ဒီတက်မျိုးဟာသူကဝေဖန်နေတဲ့အားဒီပုံမှာယနေ့ချိန်ထိတိုင်းလုံးဝဒီဆက်ဆက်ကြည့်မှခံဖြစ်နေတဲ့လူတွေနဲ့သူကတော့ကျွန်တော်တို့ကြည့်ရင်ကအဲ့ဒါတင်မဟုတ်ဘူးလေကက်တမရုံနေတဲ့လူတွေတစ်ခုတည်းရဲ့လုံးပေါ်မှာအခုချင်းတူတူနဲ့ပတ်သက်ပြီးအတိုက်ခံပြောလို့ရှိတဲ့လူတွေပေါ်မှာအချိန်ကြီးပြီးထောင်ကြီးရဲ့ပုံစံမျိုးတော့ကျွန်တော်ရှိနေတယ်လို့ကျွန်တော်ယူဆရတယ်ဘာလို့လဲဆိုတော့ဒါဟိုတစ်ခုဟိုရေးတမန်ရေးတမှုအစားတူကချက်ချင်းတရားကောက်ချေတာကိုကျွန်တော်တွေ့ရတယ်ဟိုတော့လည်းဒီဒီမန်လေးကကျတော့တဘာဟုတ်တက်မလို့ရတဲ့အခြေအနေတော့ပြည်ရဲ့ဘုနော်ဆိုတော့နောက်ပိုင်းမှာဒီတက်မလို့နဲ့ပတ်သက်ပြီးပြောဆိုမှုတွေပေါ်မှာတရားစွဲရပူပြီးစိတ်လာတယ်လို့ကျွန်တော်တို့မြင်မိတယ်ဘုနော်ဆိုတော့အခုဒီလိုမျိုးလုပ်နေခြင်းအဖြစ်ဘုနော်ဒီကျွန်တော်တို့ထင်တဲ့ဒီတက်မလို့ရဲ့ဒီဒီလိုကြီးရှိနေလူခွေရဲ့ကိုကျတော့ဒီလိုလက်ကထုတ်ပေါ်သူ့ကိုပေါ်မှာထားတဲ့တကောရာဟာဒီနေ့ချိန်ထိတိုင်းလုံးဝမပြောင်းလဲသေးဘူးလို့ကျွန်တော်တို့ကမြင်တယ်
တနင်္ဂနွေလုံးမှာ66ဂါကြီးနဲ့တရားစွဲဆိုခံထားသူ2019ခုနှစ်ဧပြီ3ရက်နေ့ထိ185မှုရှိပါတယ်။အရင်စိုးရဟောင်းလက်ထက်မှာစွဲဆိုတဲ့အမှု71မှုရှိပြီး လက်ရှိဆိုရလက်ထက်မှာတော့184မှုရှိလာတဲ့အတွက်အရသာဆိုရလက်ထက်မှာစက်သွေးဥပဒေပုံမှန်နဲ့တရားစွဲဆိုတာများပြားလာတာကိုတွေ့ရပါတယ်။ဒရင်းမီဒီယာသမားတွေပုံမှန်လဲ66ဂါကြီးနဲ့တရားစွဲဆိုမှု23မှုရှိပြီးတရားရင်ဆိုင်နေရတဲ့ဒရင်းသမား32ဦးထိရှိပါတယ်ခင်ဗျာ။
ကိုထဲအောင်ခန့်ပြောပြသွားတာပါရှင်အခုတခါတော့ထိုင်းမြန်မာနယ်စပ်ကလေရုညဉ့်ညံ့မှုအခြေအနေကိုကြည့်ကြရအောင်ပါမြန်မာနဲ့နယ်မြေချင်းထိစပ်နေတဲ့ထိုင်းနိုင်ငံမြောက်ပိုင်းမှာတလကျော်ကြာအောင်တော်မီလောင်နေပြီးလေရုညဉ့်ညံ့မှုတိုင်တာသတ်မှတ်ချက်အရအန္တရာယ်ရှိတဲ့အစင်နာမှာရှိနေပါတယ်ဒါကြောင့်တခြားခရိုင်ဒေသတွေကိုဒီထက်ပိုပြီးတော့လေရုညဉ့်ညံ့မှုမဖြစ်လာအောင်ကာကွယ်ဖို့မြန်မာနိုင်ငံဘက်ကလည်းတော်မီရှို့နေတာတွေကိုရပ်ဆိုင်းထားပေးဖို့မိမရှို့ရဆုံးသတ်မှတ်ဖို့စတာတွေကိုထိုင်းမြန်မာနယ်စပ်တပ်ခရိုင်မှာနှစ်နိုင်ငံဘက်ကတာဝန်ရှိသူတွေ AB လ2ရက်မနေ့တုန်းကဆွေးနွေးခဲ့ကြပါတယ်ဒီကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှသတင်းပို့ထားပါတယ်ရှင
်ထိုင်းမြန်မာနယ်စပ်တပ်ခရိုင်မဲဆောက်မြို့ကချစ်ချည်ရဲတရားအမှတ်နှစ်မှာထိုင်းအမှတ်14တပ်ရင်းကဘုံမှုအစာဟပိုးစဝံနဲ့မြန်မာဘက်ကဘုံမှုအောင်ဆန်းဝင်းတို့နှစ်ဦးတွေ့ဆုံဆွေးနွေးပြီးလူမှုညဉ့်ညံမှုမဖြစ်အောင်လက်တွဲဖြည့်ချင်းကြဖို့အတွက်ထိုင်းဘက်ကအခုလိုတောင်းဆိုခဲ့တာပါ။အ
မှန်တော့လောက်ကပ်ပါမှာဆက်သွားတော့တယ်။မာတော့တော့တယ်။အမှန်တော့ဖို့တယ်ဘက်ကဒါသူကစစ်ပတ်နေတာပါဒါ
။ထိုင်းမှာဆက်လေးတရင်ကဘုံမှုအစာဟပိုးစဝံကတော့ထိုင်းမြောက်ပိုင်းချင်းမိုင်ချင်းရိုင်ခရိုင်နဲ့တက်ခရိုင်နေမှာတလားကြော်ကြလောင်နေတဲ့တော်မီလောင်ကျွမ်းမှုတွေကြောင့်မိခိုးတွေဟာထိုင်းမြောက်ပိုင်းဒေသတလျှောက်အန္တရာယ်ပေးနေပြီဖြစ်လို့မြန်မာနိုင်ငံဘက်ကတောင်းရမီးရှို့မှုတွေကိုလည်းတားဆီးပေးဖို့ထိုင်းဘက်ကမြစ်တာရက်ခံခဲ့ပါတယ်။နှစ်ဖက်သဘောတူညီချက်အရထိုင်းနဲ့မြန်မာနယ်စပ်ချင်းထိစပ်နေတဲ့အုံဖြံမဲလမမဲဆောက်တဆောင်ရမ်းနဲ့ဖုတ်ဖရမြို့နယ်တွေမှာတောင်ရမီးရှို့မှုတွေကိုမီးမရှို့ရဇုံနယ်မြေဖြစ်သတ်မှတ်ပြီးမီးရှို့တာတွေရပ်ဆိုင်းထားဖို့အတွက်သဘောတူခဲ့ကြတယ်လို့ဆိုပါတယ်။မြန်မာဘက်ကဘုံမှုအောင်ဆန်းလင်းတင်ပြသွားတာကတော့ထိုင်းဘက်ကတောင်းဆိုမှုတွေကိုမြန်မာနယ်ခြားကော်မတီကတာဝန်ရှိသူတွေအနေနဲ့ပူးပေါင်းလှုပ်ဆောင်သွားမှာဖြစ်ပေမဲ့အခုတော်မီပြဿနာဟာနယ်စပ်မှာအခြေစိုက်ထားတဲ့တိုင်းရင်းသားအဖွဲ့တွေနဲ့ပါဆွေးနွေးသင့်ပါတယ်ဆိုပြီးအကြံပြုသွားပါတယ်။ထိုင်းမြောက်ပိုင်းဒေသတွေဖြစ်တဲ့ချင်းတောင်းခရိုင်ချင်းရိုင်ခရိုင်ချင်းမိုင်ဒေသတွေမှာတောမီးတွေဇက်တိုက်လောင်နေတာဟာတာမန်တောင်ယာမီးတွေကနေလောင်တာမဟုတ်ပဲတစ်တောတွေထူထပ်နေတဲ့နေရာတွေကိုမတမာသူတွေကလိုက်ပြီးတော့မီးရှို့နေကြတာဖြစ်တယ်ဆိုပြီးထိုင်းသတင်းတွေမှာဖော်ပြနေတာပါချင်းရိုင်ခရိုင်မဲဖားလွန်ဒေသမှာမီးတွေပက်လဲဝိုင်းနေတာကိုငြိမ့်သက်ရင်အသက်62နှစ်အရွယ်မြန်မာနိုင်ငံဘွားတောင်ပေါ်အခါတိုင်းရင်းသားအာလော့အာဆန်လည်းတေဆုံးသွားခဲ့တာကြောင့်ထိုင်းဘက်ကသူ့ရဲ့ဆွတ်လွတ်နင့်နာခံမှုတွေအတွက်ဂုဏ်ပြုခဲ့ကြပါတယ်။ထိုင်းမြောက်ပိုင်းမှာတော့လေထုထဲမှာမီးခိုးတွေပြန့်လွင့်မှုဟာစိုးရိမ်အမှတ်ထက်လေးစားကျော်လွန်လာပြီဖြစ်လို့အနေအရအရှိဆုံးအခြေအနေအဖြစ်အရေးပေါ်အခြေအနေထုတ်ပြန်ထားရပါတယ်။ချင်းမိုင်လေစိတ်ကိုဆင်းသက်မဲ့လေရင်တချို့လည်းရက်ဆိုင်ထားရတယ်လို့တချို့လည်းဆင်းသက်ဖို့အတွက်နှောက်နှေးကြံ့ကြာနေရပါတယ်။တချို့လည်းအရေးပေါ်ဆင်းရဲမဲ့လေရင်တွေကိုဘန်ကောက်ဘက်ကိုလမ်းကြောင်းပြောင်းပြီးတော့ဆင်းသက်နေရပါတယ်။လေရုညဉ့်ညံ့မှုပြဿနာကိုဖြေရှင်းဖို့အတွက်ထိုင်းစစ်တပ်ရဲ့အကြီးအကဲပရာယုတ်ချန်အိုချာကအင်္ဂါနေ့ကကိုရိုင်းတောရောက်လေ့လာခဲ့ပြီးတဲ့နောက်လေရုညဉ့်ညံ့မှုပြဿနာအဖြေရှာရေး9ရက်အချိန်ပေးလိုက်ပါတယ်။တနင်္ဂနွေနေ့ကနေစတင်ပြီးချင်းမိုင်မြို့ရဲ့လေရုညဉ့်ညံ့မှုအခြေအနေတွေကပုံမဆိုးလာနေတာပါ။လေရုအရေးသွေးတိုင်းထွာချက်အရ PM2.5 လို့ခေါ်တဲ့အမတန်သေးငယ်တဲ့အပိုင်းစရီလေရုထဲမှာပါဝင်မှုတိုင်းထွာချက်အရ480အမှတ်မှာအများဆုံးဖြစ်နေပါတယ်အမှတ်300ကျော်မယ်ဆိုရင်တော့အမတန် MDA များတဲ့အခြေအနေကိုသတ်မှတ်ထားတာပါအိန္ဒိယနိုင်ငံရဲ့မြို့တော်နယူးဒေလီမှာတော့အမှတ်228ရှိပြီးတရုတ်နိုင်ငံဘေကျင်းမှာတော့အမှတ်161ပဲရှိတာကြောင့်ထိုင်းနိုင်ငံဟာလေရုညဉ့်ညံ့မှုပြဿနာကိုအဆိုးအဝါးဆုံးရင်ဆိုင်နေရတာဖြစ်ပါတယ်ဗုဒ္ဓဘူးနဲ့မှာတော့လေရုညဉ့်ညံ့မှုအခြေအနေက240ကနေ250ကျားအထိကျဆင်းလာပါပြီထိုင်းမြောက်ပိုင်းနေဆက်ချင်းထိစပ်နေတဲ့မြန်မာနိုင်ငံဘက်မှလည်းဒီပြဿနာတွေကိုရင်ဆိုင်နေရတာကြောင့်နှစ်နိုင်ငံပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့အတွက်စူးစမ်းပြင်ဆင်နေကြတာဖြစ်ပါတယ်ရှင
်။မအေးအေးမှပြောပြသွားတာပါရှင်။အခုဒေသအတွင်းသတင်းတပုတ်ကိုအလှည့်ပေးပါရစေ။ကမ္ဘောဒီးယားနိုင်ငံကခုကဲရှေးဟောင်းမြို့လေးဟာပြပကဘာနဲ့ရာစုနှစ်ပေါင်းများစွာဝေးကွာနေခဲ့ပြီးတဲ့နောက်အခုတဖြည်းဖြည်းချင်းပြန်ပြီးတော့ထင်ရှားလာနေပါတယ်။ ။ဒါပေမဲ့လည်းဒီမျိုးလေးကရှေးဟောင်းဘာသာရေးအဆောက်အအုံတော်တော်များများဟာပြိုကျပျက်စီးနေတာကြောင့်ကမ္ဘာလှည့်ခရီးသည်တွေတိတ်ကြီးစိတ်မဝင်စားလာပါဘူး။တကယ်လို့ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ရဲ့ကမ္ဘာရှေးဟောင်းအမွေအနှစ်စာရင်းဝင်အဖြစ်အတိအမှတ်ပြုခံရမယ်ဆိုရင်တော့အနာဂတ်ကောင်းလာလိမ့်မယ်လို့ဒီနေရာကိုထိန်းသိမ်းနေသူတွေကမျှော်လင့်နေကြပါတယ်။ဒီအကြောင်း AFP သတင်းဆောင်ပါကိုကိုကျော်ကျော်သိန်းကပြောပြမှာပါရှင်။
ကိုဂဲဟာကမ္ဘောဒီးယားရဲ့တိမ်မြုပ်နေတဲ့ရေနာတွေတဲကတခုပါဒီနေရာဟာအန်ဂေါ်ရှီအောင်ကြောင်ရဲ့မြောက်ဖက်ကားမောင်းသွားရင်နှစ်နာရီကြာအဝေးထိုင်းနယ်စပ်အနီးမှာရှိပြီးအုံဆိုင်တဲ့တစ်ပင်တွေအောက်မှာမြုပ်နေပါတယ်ဒီရှီအောင်မြို့လေးကိုဆရာစုနစ်ကဂျာယာဗာမန်4ဘယင်လက်ထက်မှာခမာအင်ပါယာရဲ့မြို့တော်အဖြစ်တည်ဆောက်ခဲ့တာပါတက်ဂရစ်944ခုနှစ်မှာရာဂျန်ဒရာဗာမန်ဘယင်ကမြို့တော်ကိုခိုကဲကနေဒီကနေ့ခေတ်အန်ဂေါ်လို့သိကြတဲ့ရာဆိုဒါရာပူရမြို့မှာပြောင်းလဲတည်ဆောက်ခဲ့တယ်လို့ UNESCO ကပြောပါတယ်။ခုကဲကိုရှေးဟောင်းအမွေအနှစ်တစ်ခုအဖြစ်သတ်မှတ်ပေးဖို့ကမ္ဘောဒီးယားအစိုးရက UNESCO မှာနောက်နှစ်အစောပိုင်းကျရင်လျှောက်ထားဖို့ပြင်ဆင်နေပြီးအဲဒီလုပ်ငန်းစဉ်က၄နှစ်လောက်ကြာနေပါတယ်။ကမ္ဘာရှေးဟောင်းအမွေအနှစ်စီးရင်နဲ့ဝင်သွားရင်တော့ခုကဲကိုထိန်းသိမ်းဆောင်ရှောက်ဖို့အထောက်အကူဖြစ်မယ်လို့ဒီကိစ္စကိုတာဝန်ယူလို့ဆောင်နေတဲ့ Kim Sidara ကပြောပါတယ
်။ By having it inscribed in the World Heritage, it is a property of human being.
UNESCO ရဲ့ကမ္ဘာရှေးဟောင်းအမွေအနှစ်စီးရင်နဲ့ဝင်သွားရင်တော့ဒါလူသားတွေနဲ့ကမ္ဘာကြီးကပိုင်ဆိုင်တဲ့နေရာဖြစ်သွားပါပြီ။အဲ့လိုဆိုရင်ဒီယဉ်ကျေးမှုအမွေအနှစ်နေရာကိုနောင်လာနောက်သားတွေအတွက်ထိမ့်သိမ့်ကာဝယ်ဆောင်ရှောက်ဖို့နိုင်ငံကအတိုင်းအဝိုင်းရဲ့အာရုံစိုက်မှုနဲ့အကူအညီရလာနိုင်ပါတယ်။ဒါအပြင်နိုင်ငံစည်းပွားဖွံ့ဖြိုးတိုးတက်ဖို့ကမ္ဘာလှည့်ခရီးသည်တွေလာအောင်ဆွဲဆောင်နိုင်မှာလည်းဖြစ်ပါတယ်။
ခိုကဲရဲ့အဓိကနေရာတစ်ခုကတော့ချုပ်ကာကြာဆိုတဲ့အဆင့်ခွန်းဆင့်ရှိပိရမစ်ပါ။ဆရာစုနဲ့အစောပိုင်းကတည်ဆောက်ခဲ့တာဖြစ်ပြီးဘိတနိုဟိန္ဒူနတ်ဘုရားကိုယေရှုတည်ဆောက်တာပါ။ကမ္ဘာလက်ကြီးတွေပူလာအောင်ဆိုရင်တာဝန်ရှိသူတွေအနေနဲ့ဒီနေရာကိုပြုပြင်ထိန်းသိမ်းဖို့လိုတယ်လို့ဖရာဝီဟာပြည်နယ်ကမ္ဘာလက်ကြီးသွားလုပ်ငန်းဖွံ့ဖြိုးတိုးတက်ရေးဒုတိယညွှန်ကြားရေးမှူးထရိုင်ရာနီကခမာဘာသာစကားနဲ့ပြောပါတယ်
။ဇမိုက်ထွက်ကတက်တင်ဖြူတေချာအမှုတော်စနာရုံနေထမ်းစား
ကမ္ဘာလက်ကြီးသွားတွေကိုခဲမှာအချင်းယူလဲပတ်ဖို့ပို့ပြီးစိတ်ဝင်စားလာအောင်ဘယ်လိုလုပ်မလဲဆိုတာစဉ်းစားဖို့လိုပါတယ်ဒီနေရာဖွံ့ဖြိုးလာဖို့ဖရာဝီဟာရှေးဟောင်းထင်းသိမ်းအဖွဲ့အနေနဲ့ပို့ပြီးအားထုတ်ရပါမယ်ကမ္ဘာလက်ခီးတဲ့တွေအတွက်စားတောက်ဆိုင်တွေနေရာထိုင်ခင်းတွေပို့ကောင်းအောင်လုပ်ဖို့လိုပါတယ်ဖျားเจ้าတွေကိုတန်ရှင်းအောင်ထားဖို့ကားရနာဖို့နေရာတွေပို့ဆောက်ဖို့နဲ့အစအစအဆင်ပြေချောမွေအောင်လုပ်ပေးဖို့လိုပါတယ
်ဒေါက်တာဆာရာကလစန်ကတော့ဖျားเจ้าတွေနဲ့ပတ်သက်လို့ပို့တည်ရဖို့အတွက်ရှေးဟောင်းလီလာရေးပြည်တွင်းပြည်ပသူတေဒီအဖွဲ့တစ်ခွဲကိုဦးဆောင်နေသူပ
ါ Khokhar was the only other site in the Khmer Empire to become the capital and up until about 10 years ago
Khokhar Khmer Empire ရဲ့မြို့တော်နှစ်ခုတည်းကတစ်ခုပါဆရာစုနှစ်မှာဒီနေရာကိုမြို့တော်အဖြစ်အသုံးပြုခဲ့တာတိတ်မကြခဲ့ပဲ16နှစ်လောက်ပဲရှိမယ်လို့လွန်ခဲ့တဲ့10နှစ်လောက်အထိပညာရှင်တွေယူဆခဲ့တာပါဒါပေမဲ့တိတ်မကြသေးခင်လေ့လာချက်တွေအရမြို့တော်မဖြစ်ခင်ကတည်းကဒီနေရာကိုအသုံးပြုခဲ့ပြီးမြို့တော်နေရာပြောင်းသွားပြီးအတော်ကြာတဲ့အထိသုံးခဲ့တာတွေ့ရပါတယ်ဒီအချက်ကြောင့် Khmer Empire မြို့ပြပြောင်းလဲတဲ့သဘာဝအပေါ်ကျမတို့ရဲ့နားလည်မှုကိုလုံးဝပြောင်းလဲသွားစီပါတယ
်သူတို့ဘက်ကဖျားเจ้าနေပြူမကြအောင်တစ်သားတိုင်းတွေနဲ့ထောက်မှပေးတယ်လို့နောက်ဆုံးပေါ်ဤပညာသုံးပြီးဒီနေရာကိုလီလာဆန်းစစ်ကြပါတယ်ဒီကနေ့ဆိုရင်မြောက်ကိုဘိုးပြီးအသေးစိတ်လီလာနိုင်မဲ့လက်ကင်ရေဒါကြိယာလေးကိုသုံးပြီးတော့ပါလီလာနေကြတာပါနှစ်30ကြာပြည်တွင်းစစ်ပွဲတွင်ခိုကဲမှမြုပ်ထားတဲ့မိုင်းပုံအမြောက်အများရှိနေစေဖြစ်ပြီးလက်ရှိမှာတော့မိုင်းရှင်ပြည်သားအဆောက်အဦ86ခုထိတွေ့ထားပြီးသလိုနောက်ထပ်အစ်စ်တွေလည်းတွေ့လာနိုင်ပါသေးတယ်။တချို့နေရာတွေမှာတော့ကြောက်တုံးအပုံလိုက်ရှိနေတာအထက်မပူတော့သလိုလူရဲ့ဖြက်စီးခံထားရတဲ့အထောက်အထားတွေလည်းနေရာတိုင်းမှာတွေ့ရပါတယ်။ဒါပေမဲ့လည်း Jane Anklo ကဘာလက်ကြီးတွေစိတ်ဝင်စားအောင်ဆွဲဆောင်နေနိုင်စေပ
ါ I would definitely recommend visiting Khokhar. It's a beautiful place and aTreasure of Cambodia.
တိတ်လာတဲ့နေရာဖြစ်တယ်လို့ကမ္ဘောဒီးယားရဲ့ရတနာတစ်ပါးပါပဲ။အကောင်းဆုံးတစ်ခုကတော့ခိုင်မာတဲ့လေကြွတွေကနေဟိုးထိတ်ကိုတက်ပြီးတော့ပတ်ပတ်လေကတိတ်လာတဲ့မြင်ကွင်းကိုကြည့်နိုင်တာပါပဲ
။ခုကဲကိုကမ္ဘာရှိဟောင်းအမွေနဲ့စီးရင်နဲ့ UNESCO ကထည့်သွင်းလိုက်မယ်ဆိုရင်တော့ဒါဟာကမ္ဘောဒီးယားရဲ့လေးခုမြောက်ရှိဟောင်းအမွေနဲ့နေရာဖြစ်လာမှာပါ။1992ခုမှာအန်ဂေါ်ဘုရားကျောင်း2008ခုနှစ်မှာဖရာဝီဟာဘုရားကျောင်းနဲ့2019ခုနှစ်မှာစံဘူကုဘုရားကျောင်းတို့ကိုရှီဟောင်းအမွေနှစ်နေရာတွေအဖြစ် UNESCO ကသတ်မှတ်ထားပြီးဖြစ်ပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းပြောပြသွားတာပါရှင် VOA ရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့2019ခုနှစ်ဧပြီလ3ရက်ဗုဒ္ဓဦးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 25 32နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News တို့ကနေပြီးတော့နားဆင်နိုင်ကြပါတယ်။အခုညပိုင်းနားဆင်ရမယ့်အစီအစဉ်တွေထဲမှာနိုင်ငံတကာသတင်းလွှာတစ်ပုဒ်နဲ့အတူလူမှုကျန်းမာရေးအစီအစဉ်မှာတော့ဥမာကြီးကင်ဆာရောဂါနဲ့ပတ်သက်လို့အခုလိုသိကြရမှာပါ
။ဥမာကြီးကင်ဆာကအဓိကအဖြစ်ဆရာတို့ကကာကွယ်လို့မရဘူး။ဖြစ်နိုင်ရင်ချော့ချလို့တော့ရတယ်။ကာကွယ်လို့တော့မရဘူးပေါ့နော်။
အထွေထွေသမားတော့ဒေါက်တာမိုးအောင်ကျော်နိုင်ရဲ့ပြောပြချက်နဲ့အတူနားဆင်ကြရမှာဖြစ်ပါတယ်။အဲဒီနောက်မြမအရေးသုံးသက်ချက်နဲ့အားကစားသတင်းလွှာတွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ရှင်။အခုရင်ဆုံးတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုပြောပြပေးမှာပါ။ပလတ်စတစ်အမှိုက်ပြဿနာဟာတဖြည်းဖြည်းနဲ့ပိုဆိုးလာနေတဲ့အတွက်ဒါကိုဖြေရှင်းနိုင်ရေးနိုင်ငံပေါင်းစုံကလူအတော်များများစတင်လှုပ်ကင်လာနေပါတယ်။ပလတ်စတစ်အမှိုက်တွေကိုသိမ်းဆည်းဖို့ကြိုးပမ်းလှုပ်ကင်လာတဲ့လှုပ်ရှားမှုဟာအာဖရိကတိုက်ကနေအမေရိကတိုက်အထိကိုရောက်ရှိလာသလိုစီးပွားရေးလုပ်ငန်းငယ်လေးတွေအပေါ်မှာလည်းတက်ရောက်မှုတွေရှိလာပါတယ်။ဒီအကြောင်း Kevin Not ပေးပို့ထားတဲ့သတင်းလွှာကိုနှမ်းလောင်ကပြောပြမှာပါရှင်။
အာဖရိကတိုက်အလဲပိုင်းကီဘွန်နိုင်ငံက Libreville ကမ်းခြေမှာစည်တနာဝန်ထမ်းအတော်များများနှစ်ပတ်တစ်ကြိမ်တွေ့ဆုံပြီး plastic အမိုက်ကောက်ကြပါတယ်။အဖွဲ့ဝင်300လောက်ရှိတဲ့တဘာဝပတ်ဝန်းကျင်ဖွံ့ဖြိုးတိုးတရေလှုပ်ကိုင်နေတဲ့လူမှုအဖွဲ့အစည်းတစ်ခုကတီကန်းခြေကိုကမ္ဘာလှည့်ခီးသွွားတွေကိုဆွဲဆောင်ဖို့လိုလာနေတာပါ။အဖွဲ့ခေါင်းဆောင်ဖြစ်တဲ့ Ido Half ကပြင်သစ်ဘာသာနဲ့အခုလိုပြောပါတယ
်။ On est nombreux, très bien et puis après on donne rien à
personne. စည်နဝန်ထမ်းအတော်များများဒီမှာစူပေါင်းလှုပ်ကိုင်ကြပါတယ်။ဘယ်သူ့ကိုမှကျွန်တော်တို့လိုအားကမပေးရပါဘူး။ဒါကလူမှုအဖွဲ့အစည်းဖြစ်ပါတယ်။ဒါပေမဲ့လည်းအခကြေးငွေပေးနိုင်တဲ့အခါကျတော့လေသူတို့ကအနည်းဆုံးဒေါ်လာ190လောက်ပေးပါတယ်။ဒါကစေနာဝန်ထမ်းအချင်းချင်းပြိုင်ပွဲလေးဖြစ်လာအောင်နှိုးဆော့ပေးရရောက်ရုံမကတခြားလူတွေလည်းစေနာဝန်ထမ်းဖြစ်ပါဝင်လာအောင်တွန်းအားပေးရရောက်ပါတယ
်။အခုချိန်မှာတော့ကောက်ယူသိမ်းဆည်းလာသမျှပလတ်စတစ်တွေကိုအမိုက်ပုံမှာပဲဆွန့်ပစ်ပါတယ်။ဒါပေမဲ့လည်းအဖွဲ့ကောင်းဆောင် Half ကတော့ဆွန့်ပစ်ပလတ်စတစ်တွေကိုကမ်းခြေကနေကောက်ယူပြီးအမိုက်ပုံမှာသွားပြီးပစ်လိုက်တာမျိုးမဟုတ်ပဲပြန်သုံးလို့ရမယ်နေလန်ရှာနေတယ်လို့အခုလိုပြောပါတယ်။
toutes ces ordures vont se retrouver à la
poubelle. Comment les plastiques mic တွေကိုပြန်သိမ်းပြီးမဲ့ကုမ္ပဏီတွေနဲ့စကားပြောနေပါတယ်။ဒီ mic တွေကိုဘယ်လိုပြန်သုံးလို့ရနိုင်မလဲဆိုတဲ့ဘက်ကိုအာရုံစိုက်ချင်ပါတယ်။ဘာလို့လဲဆိုတော့ဒါကကျွန်တော်တို့အတွက်အခွင့်အလမ်းတွေဖြစ်တာကြောင့်ပါ။အခုချိန်မှာကျွန်တော်တို့နဲ့တွဲလုံးမဲ့မိဖက်တွေရှာနေပါတယ်။နှစ်လ၃လအတွင်း plastic mic တွေကိုပြန်ပြီးတော့အသုံးပြုနိုင်တော့မှာပါ
။ဆွန့်ပစ် plastic တွေဟာ Ecuador နိုင်ငံထက်ကလူမနေတဲ့ Galapagos ကျွန်းအထိရောက်ပါတယ်။သမုတ်တရားထဲရောက်လာတဲ့ဆွန့်ပစ်အမိုက်နှစ်စင်ပြန်များအလေးချိန်ပေါင်6တန်းလောက်ရှိပါတယ်။ဒီကျွမ်းမော်ရောက်လာတဲ့အမိုက်တချို့ကိုတော့တတ်နိုင်တဲ့မြအရှင်းလင်းဖို့စေတနာဝန်ထမ်းတွေရောက်လာပါတယ်။စေတနာဝန်ထမ်းလာလို့တဲ့ကျောင်းသူရှာလင်းကအခုလိုပြောပါတယ်။
Discriminadamente hemos votado tanta basura.
ပြည်ထောင်စုပြည်လိုက်တဲ့အမိုက်တွေကအတော့ကိုများပါတယ်။လူတွေမနေတဲ့ကျွမ်းတွေပေါ်မှာတော့အမိုက်တွေကရောက်နေပါပြီ။အမိုက်တွေကြောင့်တရိတ်ဆန်လေးတွေတည်နေတာအမိုက်တွေနဲ့ငှက်တိုက်လေးတွေရောနှောနေတာကိုတွေ့မြင်ရတာသိကိုဝမ်းနဲ့ကြာကောင်းပါတယ်။
နိုင်ဂျီးရီးယားနိုင်ငံကကုမ္ပဏီတစ်ခုဖြစ်တဲ့ WeCycler ကတော့ပင်လယ်ထဲထိရောက်လာတဲ့ plastic အမိုက်အလုံးကိုပြန်သိမ်းပါတယ်။ဒေသခံတွေ plastic အမိုက်တွေကိုလာသွင်းရင်အပြန်အလှန်နဲ့ဆိုင်တွေကနေအစာအသောက်နဲ့အိမ်သုံးပစ္စည်းတွေဝယ်လို့ရတဲ့ဒါမှမဟုတ်လဲငွေသားအဖြစ်ပြန်ထုတ်လို့ရမယ့်ကတ်ကလေးတွေနဲ့လဲလှယ်ပေးပါတယ်။ဒီလုပ်ငန်းကတဖြည်းဖြည်းကြီးလာနေတာပါ။ကုမ္ပဏီတာဝန်ရှိသူ Bilikis Adibiyi Abiola ကအခုလိုပြောပါတယ်။
There's so many people that are here that are generating plastic over
plastic
the years.
Plastic ပြန်ထုတ်နေတဲ့သူအတော်များများဒီမှာရှိပါတယ်။ဆက်ပြီးတိုးတက်နေတဲ့ဒီနိုင်ငံမှာ plastic ပစ္စည်းတွေဆက်ပြီးထုတ်လုပ်နေမဲ့သူတွေဆက်ရှိနေမှာဖြစ်တယ်လို့ plastic ဝယ်လို့အားကလည်းတက်နေမှာပါ။ကျမတို့ recyclers company အနေနဲ့ကလည်းစွန့်ပစ်ပစ္စည်းတွေကိုပြန်သုံးပြီးတော့အသစ်ထုတ်လုပ်တဲ့ circular economy လို့လည်းခေါ်တဲ့တပတ်ရပစ္စည်းထုတ်တဲ့စီးပွားရေးလုပ်ငန်းတွေတနည်းထွက်ပေါ်လာဖို့မျှော်လင့်ထားပါတယ်။
ကဘာပေါ်မှာနှစ်စဉ်ပလတ်စတစ်တန်ချိန်ဖြတ်မြတ်တန်300လောက်ထုတ်လုပ်နေတာပါအဓိကပြဿနာကတော့ပလတ်စတစ်အမိုက်တစ်ခုဆွေးမြေပျက်စီးသွားဖို့ဆိုတာနှစ်ပေါင်းထောင်နဲ့ကြီးကြာမြင့်တဲ့အချက်ပါ ဒါပေမဲ့လည်းဟော်ရီကစေတနာဝန်ထမ်းတွေကတော့အဲ့ဒီပြဿနာကိုဖြေရှင်းနိုင်ဖို့သူတို့တတ်နိုင်တဲ့ဘက်ကပါဝင်လှုပ်ကိုင်နေကြတာဖြစ်ပါတယ်ရှင်
ပလတ်စတစ်အမိုက်တွေကိုရှင်းလင်းရေးနဲ့ပြန်လည်အသုံးချနိုင်ရေးကြိုးပမ်းဆောင်ရွက်နေတဲ့အကြောင်းနန်းလောင်ပြောပြသွားတာပါအခုလူရုကျန်းမာရေးအစီအစဉ်ကိုနားဆင်ကြရပါမယ်ရှင်ဒီတစ်ပတ်မှာတော့ဦးမကြီးကင်ဆာဖြစ်စေနိုင်တဲ့အကြောင်းအသိပညာဗဟုသုတတွေကိုဖြန့်ဝေပေးထားပြီးဖြစ်နိုင်ခြေရှိတာတွေကိုလည်းသတိပြုရှောင်ရှားရင်းနဲ့ယောဂဖြစ်နိုင်ခြေတွေလျှော့ကြအောင်ဆောင်ရွက်နိုင်တဲ့အကြောင်းဒေါက်တာတန်စောကတင်ပြပေးထားပါတယ်ရှင်
ကမ္ဘာလုံးမှာကင်ဆာယောဂဖြစ်ပွားမှုနှုန်းနဲ့ကင်ဆာယောဂကြောင့်တိုက်ဆုံးမှုနှုန်းတွေတဖြည်းဖြည်းများပြားလာနေတယ်ဆိုပေမဲ့ကင်ဆာကြောင့်တိုက်ဆုံးမှုတွေဟာအခြားဒေသမှာပိုပြီးဖြစ်ပေါ်နေတာကြောင့်အခြားဒေသမှာကင်ဆာယောဂအကြောင်းကိုလူတွေပိုပြီးသိဖို့လိုတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကသုံးသပ်ထားတယ်လို့မြန်မာနိုင်ငံကကင်ဆာယောဂဆိုင်ရာဆရာဝန်ကြီးတွေကလည်းနားလည်လက်ခံထားကြတာကိုတွေ့ရပါတယ်။နှစ်တစ်နှစ်ရဲ့မတ်လအတိုင်းကိုဦးမကြီးကင်ဆာယောဂ QPA လအဖြစ်သတ်မှတ်ပြီးဦးမကြီးကင်ဆာယောဂမဖြစ်အောင်ဘလို့နေထိုင်ဆက်တော့တင်နေဆိုတာနဲ့ဦးမကြီးကင်ဆာယောဂကိုပျောက်ကင်းအောင်ကုသနိုင်မှုအတွက်ဆော့ဆော့စီစီဖော်ထုတ်ကုသနိုင်အောင်ဘလို့အချက်တွေကိုလိုက်နာလှုပ်ဆောင်တင်နေဆိုတာတွေကိုပညာပေးလှုပ်ဆောင်မှုတွေပြုလုပ်ရခြင်းဖြစ်တယ်လို့ဇိုင်ယန်ဇာဆေးကုမ္ပဏီမှမန်နေဂျင်ဒါရိုက်တာဖြစ်သူဒေါက်တာဦးမျိုးတန်ကပြောပါတယ
်ဟုတ် WHO ကျွန်တော်တို့ World Health Organization ကနေကမ္ဘာ့ကျန်းမာရေးအဖွဲ့ကနေပြီးတော့လူတွေကိုကင်ဆာအကြောင်းပိုသိစေခြင်းနဲ့ဆော့ဆော့ဆော့ဆရာမကြီးပြောတော့ကင်ဆာဖြစ်တယ်ဖြစ်ပြီးတော့ဘာကြောင့်ဖြစ်လဲဆိုတော့ဒီအေရှန်မှာပိုများတယ်။ညာကင်ဆာရောတည်တိုင်းလူရအေရှန်ကိုပိုများတယ်။ဘာလို့လေးလာကြည့်လိုက်တဲ့အခါကျတော့ကင်ဆာဖြစ်ဖို့အကြောင်းအရာတွေများတယ်။မစင်ကျင်ကြဘူး။စားတာတွေတောက်တာတွေနောက်ပြီးတော့အစာမတက်နိုင်အကြောင်းဖြစ်တယ်။ဖြစ်ပြီးတော့နောက်ကင်ဆာကိုလည်းစောစီးမကုရတဲ့အသေးနှုန်းကလည်းများတယ်။အဲဒီအကြောင်းပေါ့ဒီကကမ္ဘာ့ကျန်းမာရေးအဖွဲ့ကနေပြီးတော့ဆုံးဖြတ်ပြီးတော့ဒီနှစ်ကိုကင်ဆာနှစ်ဆိုပြီးထားပြီးတော့တလဟိုဘယ်လဟာဖြစ်ပါကင်ဆာဘယ်လဟာပါကင်ဆာပြီးတော့ပြီးတော့ခွဲတော့ဒီလဦးကင်ဆာကျွန်တော်တို့နောက်ဖေဒီဇင်ဘာလဖေဖော်ဝါရီအကြိမ်ရင်တော့ရင်သားကင်ဆာပေါ့အဲ့လိုလတိုင်းကိုကင်ဆာလလို့သတ်မှတ်ထားပါတယ်ကျွန်တော်ပြောချင်တာကင်ဆာနဲ့ပတ်သက်ပြီးတော့မြန်မာလူမျိုးမရှိကြောက်ပါနဲ့နော်ဟိုပတ်စံမနေရောပါနဲ့ဟို check up လုပ်ခြင်းအဖြစ် regular check up လုပ်လို့ရှိရင်ဒီဟာကိုစောစီးသိရင်စောစီးကုသလို့ရပါတယ်နော်စောစီးပတ်စံနှမျောလို့ check လို့မကုသလို့ရှိရင်အသက်ဆုံးရှုံးတဲ့အထိဖြစ်နိုင်တယ်ဆေးကုသလည်းပတ်စံနဲ့အများကြီးကုန်နိုင်ပါတယ်အဲ့ဒါတော့ပြောချင်ပါတယ
်ဦးမကြီးကင်ဆာယောဂဟာကာကွယ်လို့မရသေးတဲ့ကင်ဆာယောဂတစ်ခုဖြစ်ပါတယ်ယောဂဖြစ်နိုင်ခြင်းမြင်မားစေတဲ့အကြောင်းအရာတွေကိုသတိပြုရှောင်ကြဉ်ရင်ဖြစ်နိုင်ခြင်းကိုလျှော့ချရမှာဖြစ်ပါလေ။ယောဂဖြစ်နိုင်ခြင်းမြင်မားတဲ့သူတွေအနေနဲ့လည်းယောဂဖြစ်ခဲ့မယ်ဆိုရင်စောစောစီးတွေ့ရှိပြီးပျောက်ကင်းအောင်ကုသနိုင်စေဖို့အတွက်ကျန်းမာရေးစစ်ဆေးမှုတွေကိုစနစ်တကျလှုံ့ဆော်တင်တယ်လို့အထွေထွေယောဂအထုကူဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျွန်နိုင်ကပြောပါလေ။
အဲ့တော့ဒီဦးမကြီးကင်ဆာကအဓိကအဖြစ်ဆရာတို့ကကာကွယ်လို့မရဘူး။ဖြစ်နိုင်ခြင်းလျှော့ချလို့တော့ရတယ်။ကာကွယ်လို့တော့မရဘူးပေါ့နော်။ဒါပေမဲ့ဒါကြောင့်ကာကွယ်လို့မရတဲ့အတွက်ကြောင့်မလို့စောစီးစွာတွေးရှိရတဲ့အတွက်ကပို့ပြီးတော့ရေးကြည့်လာတာပေါ့နော်အဲ့တော့စောစီးစွာတွေးရှိရတဲ့ဘာလို့မလဲဆိုလို့ရှိရင်ဆရာတို့လုံနိုင်တဲ့နည်းလမ်းတွေရှိပါတယ်အဲ့ဒါကတော့နံပါတ်1ကဒီအသက်55နှစ်ကျော်လာပြီဆိုရင်ကိုယ့်ရဲ့ဝန်းထဲမှာမမြင်ရတဲ့သွေးစာလေးတွေပါသလားဆိုပြီးတော့တခွဲခန်းမှာစစ်ဆေးလို့ရပါတယ်ဒါပေမဲ့မစစ်ဆေးခင်3ရက်အတွင်းမှာတော့ကျွန်တော်တို့ကဒီအသားကိုရှောင်ကျဉ်ဖို့လိုပါတယ်သူသဖြင့်တော့ခြေသေးချောင်းသားဒီ3ရက်မစားဘဲနဲ့เนาะဝန်ထဲမှာသွေးပေါင်ဝင်မှုဆရာတို့စစ်ဆေးနိုင်ပါတယ်ဒါဆိုလို့ရှိရင်ဆရာတို့ကဟိုကင်ဆာဥမာကြီးနဲ့အစာဟောင်းကင်ဆာကိုစောစောတွေ့နိုင်မှာဖြစ်ပါတယ်နောက်တစ်ခုလုံနိုင်တဲ့နည်းကတော့ဒီအသက်55နှစ်အထက်အမျိုးသားဖြစ်ဖြစ်အမျိုးသမီးဖြစ်ဖြစ်ဒီအစာဟောင်းရင်းနဲ့ဥမာကြီးရဲ့ဟိုအစာရင်မှန်ပြောင်းထည့်ပြီးတော့ကြီးစုစစ်ဆေးရဲ့နည်းနဲ့လည်းကျွန်တော်တို့စစ်ဆေးလို့ရပါတယ်အဲ့တော့အထူးသဖြင့်တော့ဒီကိုယ့်ရဲ့မိသားစုထဲမှာဒီဥမာကြီးကင်ဆာအသက်ဘိုးရှိတဲ့ယောက်ျားရှိတဲ့လူတွေပဲဖြစ်ဖြစ်ကိုအရင်တစ်ခေါက်ဒီဥမာကြီးမှန်မြောင်းကြည့်ရှုတဲ့အခါမှာအသက်ဘိုးတွေးရှိထားရင်ပဲဖြစ်ဖြစ်ဒီလူတွေကတော့ဒီဥမာကြီးကိုမှန်မြောင်းထည့်ပြီးကြည့်ရှုစစ်ဆေးဖို့လိုအပ်ပါတယ်ဒီနည်းနည်းနဲ့ဆရာတို့ကဒီဥမာကြီးကင်ဆာကိုစောစီးစွာတွေးရှိရတဲ့ဆောင်ရွက်နိုင်ပါတယ
်ကြိုတင်ကာကွယ်လို့မရသေးတဲ့ဥမာကြီးကင်ဆာယောဂမှာယောဂဖြစ်နိုင်ခြေတွေနှေးပါသွားအောင်ပဲကြိုးစားဆောင်ရွက်ထားကြရမှာပါဥမာကြီးကင်ဆာယောဂဖြစ်နိုင်ခြေတွေနှေးပါသွားအောင်ဘလို့အချက်တွေကိုလိုက်နာလှုပ်ဆောင်သင့်ပါတယ်လို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်အဲ
့တော့ဥမာကြီးကင်ဆာဒီဆရာတို့ကာကွယ်လို့ရတဲ့ကင်ဆာမျိုးစားတွေမှာမပါတော့လေဖြစ်နိုင်ခြေလျှော့ချလို့ရတဲ့အတွက်ကြောင့်မလို့เนาะဖြစ်နိုင်ခြေလျှော့ချတဲ့အခါမှာလည်းကျန်တဲ့ကင်ဆာတွေလိုပါပဲကျွန်တော်ဆေးလေးအရက်ကိုရှောင်ကျင်မယ်အစီနဲ့အချို့ကိုရှောင်ကျင်မယ်เนาะအသေးရက်ဒီနံငါးကိုပို့ပြီးစားမယ်ကိုလက်လှုပ်ရှားကျန်းမာရေးလေ့ကျင့်ခန်းလုပ်ခြင်းအပြင်ကိုယ့်ရဲ့ခန္ဓာကိုယ်လေးချိန်ကိုကျန်းမာတဲ့လေးချိန်မှာထိန်းသိမ်းထားမယ်စိတ်ဖိစီးမှုလျှော့ချမယ်ဆိုရင်ဒီဥမာကြီးကင်ဆာဖြစ်ပွားနိုင်ခြေကိုဆရာတို့ကလျှော့ချနိုင်တဲ့အတွက်မြည်သူမဆိုဒီချက်တွေကိုလိုက်နာဆောင်ရွက်တင်ပါတယ်နောက်တစ်ခါအသက်55နှစ်ကျော်လာပြီဆိုရင်တော့ဒီဝန်းထဲမှာမမြင်ရတဲ့သွေးเนาะပါရှိမှုနှစ်စဉ်စစ်ဆေးပြီးတော့ဥမာကြီးမှန်ပြောင်းကြည့်ရှုစစ်ဆေးခြင်းကိုတော့၅နှစ်တစ်ချိန် ဆောင်ရွက်ခြင်းအပြင်စောစီစွာတွေ့ရှိမယ်ဆိုရင်ဒီ90ရာခိုင်နှုန်းကူသက်ပျောက်ကင်းနိုင်မှာဆိုတဲ့အကြောင်းလေးကိုဆရာအနေနဲ့ထပ်ပြီးပြောချင်ပါတယ်
။နှစ်တစ်နှစ်ရဲ့ match လောက်ကိုရောက်တိုင်းမှာဥမာကြီးကိစ္စယောဂနဲ့ပတ်သက်တဲ့အသိပညာဘူးတုဒ္ဒတွေကိုဖြန့်ဝေပေးပြီးဥမာကြီးကိစ္စဖြစ်စေနိုင်တဲ့အနေထိုင်ပြုမှုတွေကိုသတိပြုရှောင်ကြဉ်ရင်းယောဂဖြစ်နိုင်ခြေတွေရော့ကျအောင်ဆောင်ရွက်နိုင်တဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်။ကျွန်တော်တန်တော်ပ
ါလူလူကျမ်းမာရေးအစီအစဉ်ကိုအခုလို့ပုတ်တဟူးနေ့ညတိုင်းမှာနားဆင်နိုင်ကြပါတယ်ရှင်။အခုဆက်ပြီးတော့ဥကျော်စံသားရဲ့မြမအရေးတုံတက်ချက်ကိုထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံငြိမ်းချမ်းရေးဖြစ်စဉ်ဟာရှေ့မတိုးတဲ့အပြင်နောက်ပြန်ဆုတ်နေတယ်လို့ဝါရင့်နိုင်ငံရေးသမားကြီးဦးတူဝေကသုံးသပ်ပါတယ်။ဒါပေမဲ့ NCA အပြစ်ရလက်မှတ်မထိုးထားတဲ့ AA နဲ့အစိုးရတို့ဆွေးနွေးဖို့အပြန်အလှန်သဘောတူညီကြတာဟာအလားလာကောင်းဖြစ်တယ်လို့လည်းဆိုပါတယ်။အသေးစိတ်ကိုတော့ဦးတူဝေနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားပါတယ်ရှင
်။ဒေါက်တာရှင်များပထမဆုံးကျွန်တော်မိကျင်တာကတော့အခုမြန်မာနိုင်ငံမှာ
ဟုတ်ကဲ့။
အရင်သားလက်နက်ကိုင်အင်အားစုသူအထူးသဖြင့် AA နဲ့တိုက်ပွဲတွေပိုးပြီးပြင်းထန်လာတာတွေ့ရပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆရာရဲ့ရေပြူရသုံးသပ်ချက်ကိုကြားချင်ပါတယ်ပြင်းပြင်
းမြန်မာနိုင်ငံမှာတိုက်ပွဲဆိုလို့တော့ AA နဲ့ပဲဖြစ်ဖြစ်ဘယ်သူနဲ့ပဲဖြစ်တိုက်ပွဲဖြစ်တာမကောင်းဘူးလို့ပြောတော့အခုတော့ဖြစ်ရင် AA နဲ့တိုက်ပွဲတွေဖြစ်နေတယ်တိုက်ပွဲတွေဖြစ်နေတာလည်းကျွန်တော်ဒီရေကျက်တွေကချမ်းသာနေလို့ဖြစ်နေတယ် AA ကတော့ရခိုင်မျိုးသားဆိုတော့ရခိုင်နယ်မှာသူတို့အခြေချနေတာပေါ့ဗျာနော်အခြေချနေအောင်တွေးကြကြတယ်အခိုင်မျိုးသားပြလည်းဝိုင်းယူအားပြီးဝင်ရတယ်လေနော်။ဒါပေမဲ့အဲ့လိုလက်နက်ကိုင်စုံစမ်းနေနေရမှာရခိုင်ပြည်မှာအဆအမရှိဘူးလေနော်။အမှုရှိတဲ့စုံစမ်းအဲ့ဒါကိုမရှိအောင်လို့အစိုးရဘက်ကလည်းပဲကျွန်တော်ထင်တယ်။ဒါစုံစမ်းနေတယ်ထင်တယ်။အဲ့တော့အိန္ဒိယတိုက်ပွဲတွေဖြစ်နေတယ်လို့ကျွန်တော်ယူဆတာပေါ့ဗျာနော်
။အဲ့ဒီဟာကိုလက်နက်ကိုင်နည်းနဲ့ဖြည့်ဆင်းကြတာနီလန်းမှန်ပါရဲ့လားဆရာ
။အဲ့ဒါကတော့ဒီလိုလေကျွန်တော်ဒီလိုရခုပြောလို့ရှိရင်ဘယ်လိုလဲဒီနေနေကန်ကြီးရဖြစ်ချင်းတာမကြိုက်ဘူးပြောတော့လည်းမကောင်းနိုင်ဘူးပြောရှိပါလိမ့်နော်ဒါပေမဲ့လက်ရှိလောလောဆယ်အချိန်ဒီမှာတော့ပြောက်ကတိုက်တယ်ဆိုပြောက်ကပြန်တိုက်တာတွေရှိနေမှာပေါ့တို့တို့ဘာပဲဖြစ်ဖြစ်လေတိုက်ပွဲမဖြစ်ဘဲနဲ့ကျွန်တော်တို့အခုပြောနေတဲ့ငိုင်းငိုင်းပွဲပွဲမှာဒါဝင်လာပြီးဖြစ်ချင်းကြဖို့ကောင်းတယ်လို့ယူဆတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်ကြားတဲ့လောက်ကတော့အရင်တော့ကရှိုးရနေပြီးတော့ MCA လက်မှတ်မထိုးတဲ့လူတွေဆွေးနွေးဖို့မလုပ်ဘူးဆိုတာအရင်တော့လုပ်ခဲ့တယ်လေအခုတော့ကျွန်တော်တီးတဲ့လောက်ကတော့ရှိုးရလည်းပဲအေးအေးဝါးဝါးဖိတ်ခေါ်ရင်းလို့ကြားတယ်ပေါ့နော်အေးအေးကလည်းလာမြဲစိနေနေဆိုတဲ့သဘောထားကြီးတယ်လို့ဆိုတယ်အကြီးအကြီးအဲ့ဒီအမှန်နဲ့ဒါအမှန်ကောင်းတဲ့အခြေအနေလို့ထင်ပါတယ်ဗျာနော
် UBDJC နေနေတော့ဘယ်လိုလှုပ်ဆောင်မှုစီစဉ်ထားပါလဲဒီကိစ္စကိုအကြအစီအစဉ်ရှိပါလား
ဒီလိုခင်ဗျာကျွန်တော်တို့ UBDJC ကအခုဆိုရင်မိတော်မိသားစုကိုထင်ရတယ်ပေါ့နော်ဒါလို့ဆိုကျွန်တော်တို့ UBDJC ဒီရေးမခေါ်လာလို့ကြားပါဘူးကျွန်တော်ရဲ့အစီအစဉ်တွေအားလည်းမူလအစီအစဉ်ထားလို့မဟုတ်ဘူးကြီးပါနော်။ဒါပြီးလို့လည်းဆိုတော့2018ခုနှစ်မှာမူလကတစ်ခါတက်ကုန်ဦးမယ်။2019ခုနှစ်မှာနှစ်ကြိမ်ကုန်မယ်။အဲ့လိုပြင်ဆင်ထားလို့အခုတက်ပြအောင်ကျွန်တော်တို့မူလကလည်းမဖြစ်သေးဘူး။မူလကကိုစီစဉ်နဲ့ GDP ကြီးလည်းမခေါ်နိုင်ဘူး။ဆိုတဲ့အခါကျတော့ဒါကျွန်တော်တို့ GDP ကြီးတက်ကရှုရမှလည်းကြည့်ရလို့ရှိနေပြီ။ဒါငြိမ်းချမ်းရေးရာရှိလို့တိုးတာမဟုတ်ပဲနဲ့နောက်ဆုတ်ရည်လို့ဖြစ်နေတာပေါ့ကျွန်တော်တို့ကိုယ်နဲ့အမိခံထားလို့ဖြစ်နေတယ်လေ
အခုအဲ့ဒီတော့ဆရာလက်နက်ကင်တိုက်ပွဲတွေပိုးပြီးပြင်းထန်လာတဲ့အတိုင်းသားအင်အားစုလက်နက်ကင်တွေပိုးများလာတဲ့ threat သဘောဟာဒါဒီမိုကရေစီအလုံးမဖြစ်ဘူးလို့သုံးသပ်ကြပါတယ်ရေဘူးရအဖြစ်ဆရာဘယ်လိုမြင်ပါလဲခင်ဗျာ
ဒါကတော့ဒီဒီနေရာပဲတိုင်းပြည်မှာဒီလိုလက်နက်ကင်ပြည်သားတက်ခါတွေဖြစ်ပြီးလို့ရှိရင်ပြန်ပြီးတော့ငြင်းငြိုင်းလို့ဖို့ကလွယ်လွယ်တော့မဟုတ်ဘူးနော်မလွယ်တာကတော့ခြားပါတော့ဒါပေမဲ့ကျူးစားလို့ရှိရင်တော့ကောင်းတာပေါ့ကျူးစားမယ်ငင်းငိုင်းတို့တကားပုံသားမရှိရင်ကောင်းတယ်ဒါကျူးစားနေတာပေါ့တိုးတော့လည်းဒီလိုကျူးစားရင်းနဲ့လည်းတိုက်တွန်းကြရတော့ရှိရတော့ဘာလို့လဲယူဆတဲ့ကမတူတာကြီးချမ်းသာတယ်ရှိတာကိုကျွန်တော်အဲ့ဒီယူဆဆိုတာလည်းကျွန်တော်မြင်တဲ့လောက်ကတော့အစိုးရအဖွဲ့မှလည်းပဲဒီလိုပဲအတက်အကျွားရှိတာပဲနောက်ပြီးတော့လက်နက်ကိုင်တိုင်းနာအဖွဲ့စည်းမှလည်းဒီလိုပဲအတက်အကျွားအတက်ကြရရှိတဲ့ခါကျတော့တိုက်ပွဲတွေကဖြစ်နေဖြစ်တာရှိတာပဲလို့ကျွန်တော်ရှင်းနေပေါ့နော်ကြရရတော့ကျွန်တော်အညီနဲ့တိတ်တော့ရှိနေပါဦးကြာပါဦးလို့တခါလဲပြက်ပြီးတော့တိုက်ပွဲကြီးများလာတာမဟုတ်ဘူးကြာကြားလိုက်ပြက်လိုက်ကြားလိုက်ပြက်လိုက်နဲ့အခုတလောရေးကပြန်ပြီးတော့တက်လာတာပေါ့ဆိုလိုတာကတော့ဒီဒီအရေးကြီးကအဆအယူဆမပြည်ရလေးကြီးကဒီလိုပဲတက်လို့ကြားလို့ရှိတတ်တယ်လို့တော့ကျွန်တော်ယူဆတာပေါ့ဗျာနော
်ဟုတ်ကဲ့ဒါအပေါ်ရန်တိုက်ပွဲခေါ်ဆရာတဲ့အဲ့မတူတဲ့ယူဆကိုနိုင်ငံရေးနေရာပြင်ညှိဖို့ဆိုတာ တော်တော်လေးခရင်နေပါသလားအဓိကအဖြစ်ကျွန်တော်ထင်တာကတော့တိုင်းရင်းသားတွေဘက်ကတော့သူတို့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရရှိရေးကိုဒီမိုကရေစီနည်းနဲ့ဆောင်ရွက်ချင်တယ်တကယ်လို့လွှတ်တော်ထဲမှာသာတိုင်းရင်းသားပုစလေတွေသူတို့သဘောထားကိုလွတ်လပ်လပ်ဖော်ထုတ်နိုင်မယ်တင်ပြဆွေးနွေးနိုင်မယ်ဆိုရင်လက်နက်ကင်စီကမလိုဘူးလို့တော့ထင်တာပဲဆရာအဲ့တော့ဥပဒေပြုဆိုဟုတ်ကဲ့အဲ့ဒီကိစ္စနဲ့ပတ်သက်လို့ဘယ်လိုလုပ်ပြမလဲဆရာ
ကျွန်တော်ဒီလေးလာကြည့်ကြလို့တော့ကျွန်တော်တို့ YouTube ကြည့်စီမှာလည်းလုပ်တယ်ဈေးညာရေးဆွေးနွေးပွဲတွေလုပ်တဲ့အခါကျတော့ဈေးညာရေးဆွေးနွေးပွဲတွေမှာတစ်ခါတစ်ခါကျတော့ဟိုသူတို့သူနားလည်မှုကြီးချော့ပြရတယ်ကြည့်နေရတစ်ခါတစ်ခါကျတော့လည်းကိုယ့်ယူဆကိုတစ်ခါလည်းအဲခက်ခဲမှဆွဲတင်ရတာရှိတယ်ဒါလည်းတော့ကျွန်တော်ထင်တယ်သူတို့ရဲ့အခြေအနေပေါ်မူတည်ပြီးတော့မှအဒီအဆုံးချက်ဒီလိုလုပ်ကြရတယ်ထင်တယ်တစ်ခါကတင်းလိုက်တယ်ကတင်းတယ်သူတို့ကကျော်လေကစတူရီရောလာလာပဲကျွန်တော်တို့လည်းဒါလေဒီကကကြောက်တင်းနေခါကျတူရယ်တင်းနေခါလည်းတင်းနေဆိုတဲ့တူရီကဖြစ်လာတာပေါ့ဥမာအပြီးကျွန်တော်နေနိုင်ရဆပြီးရက်သွားရဥစ္စာလေကျွန်တော်ယူတီကြီးရက်သွားတဲ့ဥစ္စာလည်းပါလေဆိုတော့အဲ့ဒီတော့တင်းချင်တယ်မဟုတ်ဘူးကျွန်တော်မြင်ရတော့လေတစ်ခါကကော်ပိုရိတ်ဆိုတဲ့ကလူချင်းနဲ့အဲတစ်ခါကမထည့်ဘူးမထည့်လို့ရှိရင်တစ်ခါကယူဆနေတယ်ဟိုကိုပိုင်ကြာလာပြီလို့ကိုပိုင်အဲဥချုပ်ခွင့်ကိုဆိုတဲ့ဥစ္စာလေမစိမ်းလာဘူးဆိုတော့ဒီတစ်ချက်ကဘယ်လိုမရှိဘူး။မအားတဲ့တစ်ချက်ကမရှိဘူးဆိုတော့အဲ့ဒီဟာလေးကြီးကကြောင်းနေကြောက်ဟောလို့ရင်းနဲ့တန့်ကြသွားတော့လို့ထင်တယ်။ဒါကြီးတော့တကယ်တကယ်တော့ဆက်ကပြောင်းသွားမယ်ဆိုရင်တော့တိတ်ခက်ခဲနေမဟုတ်ဘူးလို့ထင်တယ်။
ဟုတ်ကဲ့တကယ်ခွဲထွက်မခွဲထက်ဆိုတာတဲ့အဲ့ဒီစကားလုံးလေးကိုကပ်ပြီးညင်းနေရဆိုတော့နည်းနည်းလေးသိအလေးနဲ့ဖြစ်ဘူးလို့ထင်တာပဲဆရာ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ကဒါဘာမှဟိုအဓိကကကြာအကယ်၍ကြာခွဲထွက်ရှင်ထွက်မှာပေါ့လေသူ့မှာအယူချင်းရှိရင်သူ့မှာအင်အားရှိရင်ထွက်ရှင်ထွက်မှာပေါ့ခွဲထွက်တာကိုပြောလဲဟုတ်ပြီမလားဒါဒီကတော့ကျွန်တော်ထင်နေတယ်အဲစကနိုင်လူတွေတဘောလောက်ပဲရှိတယ်ထင်တယ်တကယ်လက်တွေ့တော့ကျွန်တော်မြင်ရတော့ဒါအတိတ်ကမရှိဘူးထင်တာပဲ
ညဉ့်ဉန်းရေးဆွေးနွေးပွဲမှာသဘောတူညီမှုရတာကပထမအဆင့်ပဲဖြစ်အောင်ပဲထင်ပါတယ်။အဲ့ဒီထက်အရေးကြီးတာကဖွဲ့စည်းပုံမှာကိုတကယ်တမ်းခိုင်ခိုင်မြဲမြဲဖြစ်အောင်လုပ်ဖို့ဆိုတာဒုတိယအဆင့်တက်လှမ်းရမယ်လို့ထင်ပါတယ်။ဆိုတော့အဲ့ဒီအဆင့်ကိုတော်တော်နဲ့ဖြစ်နိုင်မှာမလားဆရာ
။အဲ့ဒါကတော့ဒီလိုလေးအခုလည်းဟိုဖြစ်တော်မှာကိုရဲ့ကြည့်ဖို့အချိန်ကဥပ္ပေပြင်းနေပြင်းမှုပါညာလို့ယူရတာရှိတယ်လीနော်။ဒါတော့ကိုကြည့်ဖို့စွဲတဲ့ကကပြင်းလို့လို့အပ်တယ်ဆိုတာဘာမှဆန်းတဲ့ကိစ္စမဟုတ်ဘူးနော်။ဒါတော့အဲဥရီယာဘာကြောင့်လုပ်ထားသလဲဘာအဲ့ဒီလုပ်ထားတဲ့ဥရီယာအာဘယ်အချိန်မှာပြည့်ပြည့်နေလဲဆိုတာတွေကတော့တွေ့ရမှာပေါ့လေညာတော့ဒါအခြေအနေကိုမြည်ပြီးတော့ဒါလုပ်ကြမှာအခုကတော့အဲ့ဒီလိုစီစီကြလဲမဟုတ်ဘူးဥမာအချင်း NLD လည်းပဲအစိုးရမဖြစ်ခင်နေတူအနာရကိုတက်လာတဲ့ကတော့ပြည့်ပြည့်ဖို့ဖြစ်ချင်အခုပြင်မယ်လို့လာတာပဲတို့တော့လည်းတကယ်တကယ်အစိုးရဖြစ်ပြီးတော့ဟိုတုံးနေကြမှာဒီကိစ္စပေါ်လာတာပေါ့ဆိုတော့ဟောတကယ်ပဲကိုရင်းကျဘူဂျာဥရီကိုပြင်းပြင်းလို့လားဒါမှမဟုတ်ရေလည်းဒီလိုလူတို့ကိုစီးရုံတင်လို့ဟောလာလာမယ့်2020ရောက်ခွဲကိုပန်းပြီးတော့လှုပ်ထလာဒီလိုသဘောမျိုးဖြစ်နေတာရှိတယ်ပေါ့ကွာနော
်ဟုတ်ကဲ့ဒါပေမဲ့တချို့ကတွေးကြတယ် NLD ကစကြတယ်ကဖွဲ့စည်းပုံပြင်မယ်ဆိုတာကိုပြင်းပြင်းထန်ထန်လှုပ်ခဲ့ရင်တက်မတော်နဲ့သဘောထားပူကွဲသွားမယ်ဒါအမျိုးသားရင်ကြားစည်းရေးနဲ့ဆင့်ကျင်ဘက်ဖြစ်မယ်ဆိုပြီးတော့ချင်းချင်ခဲ့တယ်လို့လည်းတချို့ကတွေးကြတာရှိပါတယ်ဆရာ
ဟုတ်ကဲ့ဒီလိုလေဒီလိုဆန်းနေလာကြီးကိုတော့အတင်းအကျပ်မှလုပ်ကြမယ်ဆိုရင်တော့ပြည်ကွဲမှာပေါ့ဟုတ်တယ်မလားနိုင်ငံရေးဆိုဒီမှာလည်းဖြစ်နိုင်တာကိုဟိုဖြစ်အောင်လုပ်ရမှာလေဒီမှာဖြစ်နိုင်တာကြီးကိုအတင်းဖြစ်အောင်လုပ်တာဆိုအယူဆကွဲအောင်ဒီတင်လုပ်တာဒါမျိုးဖြစ်ကြတော့မဖြစ်ပြဘူးပေါ့ဒါဒါကျွန်တော်ပြင်နေတကယ်တော့စိတ်စေတနာနဲ့တကယ်တော့ရည်ချင်းရှိလို့ရှိရင်ဖြစ်တင်တာကိုဖြစ်နိုင်တဲ့နည်းနဲ့ဒါလုပ်ကြမှာပဲလို့ဒီမှာမဖြစ်တင်တာကြီးကိုတော့ဒီအတင်းလုပ်ကြရရှိတော့ပြည်ကွဲမှာပေါ့ဗျာ
ဟုတ်ကဲ့ဆရာတင်နောက်တစ်ခုသတိရအောင်ကျွန်တော်မေ့ကျင်ပါတယ်ဆရာတို့ကျွန်တော်တို့ချင်းမိုင်မှာဆွေးနွေးပွဲလုပ်ခဲ့တော့ငါဆရာပြောတဲ့စကားကျွန်တော်အခုထိမှတ်မိနေပါတယ်အဲ့စကားသမိုင်းဝင်စကားပါဟု
တ်ကဲ့
တမှုကောင်းတို့မြည်သည်နောက်ဆုံးတဲ့အခါမှာတပ်ဖြိုဖျဲမဖြစ်အောင်စီကံတရားစနစ်တရားဆွထင်းတာဖြစ်တယ်အခုမြန်မာနိုင်ငံစစ်တပ်ဟာလည်းပဲတက်ဆုပ်နေတယ်ဒါဒီမိုကရေစီလမ်းကြောင်းကိုလမ်းဖွင့်ပြီးပြီးတော့ဆွေးပြောခဲ့ပါတယ်ဆိုအခုတက်ဆုပ်တာရောပြပြတ်သားဆွေးရတာဆရာလမ်းတဝဲမှာများရက်သွားပြီလားအ
ဲကျွန်တော်စိတ်ထဲမှာရှိတယ်ပါတော့ကျွန်တော်ပြောတဲ့အချိန်ကလည်းတက်မတော်ဟာနောက်ဆုံးချင်းတွေကရုပ်တော်ပေါ်လုပ်တယ်လို့ကျွန်တော်ယူဆတာပဲလေအခုချိန်ကြီးလည်းပဲတက်မတော်ကတနည်းပြချုပ်ပြီးတယ်လို့ပဲကျွန်တော်ယူဆတာတက်တော်လည်းချုပ်ပြီးတဲ့လူကိုမြေသာချုပ်ပါစေလို့ပြောလို့ပြရမှာလေညာနော်ဟာဒီကောင်တက်ချုပ်တော့မဟုတ်ပါဘူးဆိုပြီးတော့ဒါသူ့လက်မျိုးပြောပြတာချုပ်ပဲလူသားသာဆိုတဲ့ခါကျတော့သူကအဲ့လိုပြန်ပြီးတော့တုံ့ပြန်နေရတယ်ဆိုတဲ့ခါကျတော့ချုပ်ကအခုအချိန်ကတက်ကြသွားတော့ပေါ့ဗျာဘာဖြစ်လို့လဲဒီတီးတာမဆုတ်ခင်တော့ဘာဖြစ်လို့မဆုတ်ပဲနေတာလဲဆိုတော့အခြေအနေပေါ့လေအဲ့ဒီအခြေအနေကကြောင်းတော့အောင်လို့ပြရမှာပေါ့အဲ့ဒီအခြေအနေမပြောင်းလို့ရှိရင်သူဆုတ်ဖို့လည်းခက်ပါဘူးဗျာဒ ဒါကြောင့်မို့ကျွန်တော်အမြင်အရင်သူစုပ်ဖို့တော့စိတ်ထဲမှာရှိနေတယ်စုပ်ဖို့အခွင့်အရေးကိုပြီးဖို့လိုတယ်လို့ထင်တယ်ကျွန်တော်ကတော့လေ
ဟုတ်ကဲ့စုပ်ဖို့အခွင့်အရေးစုပ်ခွင့်တာအောင်အခြေအနေဖန်တီးပြဖို့လိုတာလားသူတို့မို့သူတို့ကိုထိုင်ကစုပ်ချင်တော့လည်းပဲမဆူရဲဖြစ်နေသလားသူတို့အဲ့ဒါလည်းစဉ်းစားကြရပါဆရာနော်
ဒါတော့ဟိုကအခြေအနေမပြေးတဲ့ကံကြောင့်မဆူရဲဘူးပေါ့ဗျာ
ဆရာအဲ့တော့ကျွန်တော်နောက်ဆုံးမေးချင်ပါအဲ့လုံလုံချွန်းချွန်းသူတို့ဘယ်လိုအမခံချက်ပေးစီခြင်းမှာလဲအစတုန်းကတော့နောက်ကြောင်းပြန်ဒီမှုမလုပ်ဘူးပါ냐ဆိုတော့ပြောထားပြီးသားပါဆရာအဲ့ဒါကတော့ဖွဲ့စည်းပုံကလည်းပါပြီးသား
ဟုတ်ကဲ့
စီမုံချင်းမဲ့ဆိုပြီးတော့လည်းဒီဘက်ကလည်းအများအားပြောထားပြီးသားလက်စားချင်းမဲ့ကိစ္စလည်းဘယ်သူမှပြောတာမကြပါဘူးဒါပေမဲ့အဓိကသူတို့ကိုအဲ့လိုဆုတ်ခွင့်တောင်းလုပေးရမယ့်အခြေအနေတစ်ခုဟာဘာလို့ထင်ပါလဲဆရာ
ဒီကဲဒီကဲပြဿနာအရောတခြားမဟုတ်ဘူးဒီကဲပြဿနာအရောတက်မတော်နဲ့လက်နဲ့ကြိုင်နဲ့အတိုင်းတိုင်းရားနေတယ်ဒီဒါသူတို့ချင်းမှာဒီနှစ်ပတ်စလုံးကသူမှလည်းနဲ့ရှိတယ်သူကလည်းနဲ့ရှိတယ်ဆိုတော့ဆိုရင်ဒီလာပေါ့ဒီဒီနှစ်ပတ်စလုံးကနေပြီးတော့မှအဲတိတိကျကျပေါ့ဗျာဒီတက်မတော်ကြီးထဲမှာအကူလုံးကရှူပေါင်းပြီးတဲ့ခါကျတော့တို့တိုင်းပြည်ကအကျူကလိုက်ကြမယ်ဆိုတော့စိတ်ဓာတ်မျိုးတွေရှူနေနိုင်မယ်ဆိုရင်ဒီကဲမှာပြည်သွားမှာပေါ့အဲ့ဒီအမှုပဲနဲ့ဆိုတော့တန်မြတ်ကြီးကရှိနေပြီးတဲ့ခါကျတော့တန်မြတ်ကျောက်ဘုရားဖြစ်တယ်လားဟုတ်လား
ဟုတ်ကဲ့ဆရာဟုတ်ကဲ့ဖြစ်ပါစေလို့ပဲဆုတောင်းပါတယ်တကယ်တော့တိုင်းရင်းသားတွေဘက်ကလည်းပဲသူတို့ကိုအမခံချက်မရှိဘဲနဲ့လက်နဲ့ဆွန့်လိုက်ရင်သူတို့ရဲ့မျိုးမှန်းချက်ဟာကုံဆုံးသွားပြီလို့သူတို့တွေ့နေကြတာပါဆရာ
ဟုတ်တယ်ဟုတ်တယ်အဲ့ဒီအမခံချက်ဖြစ်အောင်လုပ်ကြရပါလိမ့်ညာဆိုလာတို့နှစ်ဖက်ကတော့နှစ်ဖက်စလုံးကနေပြီးတော့အမခံချက်ရှိအောင်ဆရာကြီးကဖြစ်သွားအောင်ဆိုရင်ဒါဖြစ်လာမှာပေါ့ဖြစ်လာပြီးအောင်ဆွေးနွေးဖို့ပဲလုပ်ရပါဗျာသူတို့လည်းဆွေးနွေးဖို့အခုရင်းရတဲ့ဒါနဲ့ဘာဖြစ်လို့ဒီလိုကြ ాయి ကိုပြလဲအောင်လို့ဟင်ပြရလဲဆိုတာတော့ကျွန်တော်တို့ပါအားမလာဘူးဖြစ်ဖြစ
်ဦးကျော်ဇန်သားရဲ့မြန်မာရေးတုံသက်ချက်ကိုအခုလို့ဗုဒ္ဓဟူးနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့ကြာသာပတေးနေ့မနေ့ခင်မှာနားဆင်နိုင်ပါတယ်ရှင်အားကစားတဲ့ရင်လွာကိုမကြခင်မှာနားဆင်ကြရမှာပါအခုတော့လာမယ့်စနေညတိုက်ရိုက်လေးလိုက်ဆွေးနွေးကမှဘာကိုဆွေးနွေးမလဲဆိုတာပြောပြဖိတ်ခေါ်ပြရစီရှင်
တို့ရရှိမြန်ရှင်အဂတိလိုက်စားမှုပြဿနာကိုအစိုးရကကင်တွယ်ဖြည့်ရှင်းနေတဲ့နေရာမှာအစိုးရတာဝန်ရှိသူတွေကဖမ်းဆီးအရေးယူနေတာတွေတွေ့နေရပါတယ်။ဒါပေမဲ့လည်းဖော်ထုတ်အရေးယူဖို့ကြံနေသေးတဲ့အကျင့်ပြချစားမှုတွေကလည်းရှိနေသေးပါပဲ။အကျင့်ပြချစားမှုတွေဟာဘယ်နေရာတွေမှာဘယ်သူတွေကဘလို့ပုံစံမျိုးတွေနဲ့ကျူးလွန်နေကြတာပါလဲ။ကျူးလွန်သူတွေကိုဘလို့ဖော်ထုတ်အရေးယူနိုင်မလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမိမြတ်လူသူတွေအနေနဲ့ VOA ရဲ့တယ်လီဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကနေကြိုဆိုပါရစေ
။လာမယ့်စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလှည့်ကြဖို့စောင့်မျှော်နားဆင်ကြဖို့အတွက်ထပ်မံဖိတ်ခေါ်ပြရစီရှင်။အခုဆက်ပြီးနားဆင်ကြရမယ့်တပတ်အတွင်းအားကစားသတင်းလွှာတွေကိုတော့ကိုရနိုင်ကစူးစီးတင်ပြထားပါရစေ။
လာပါကျွန်တော်ရနိုင်ပါ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ
်မန္တလေးကကချင်တိုင်းသားလေးအောင်လအန်ဆန်းကတော့ဂျပန်နိုင်ငံမှာအောင်ပွဲခံပြီးတော့သူ့ရဲ့တရဖူကိုကာကွယ်လိုက်ပါတယ်မန်ချက်စတာ United အသင်းကတော့ Oleganer Solskjaer ကိုနီးပြဖြစ်နဲ့ခန့်လိုက်ပါပြီ Roger Federer ကတော့ Miami Open ကိုအနိုင်ရပြီးတော့ ATP Tennis ပြိုင်ပွဲကိုတရတစ်ကြိမ်မြောက်အနိုင်ရရှိသွားတာဖြစ်ပါတယ
်ဒီလိုတပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ
ရန်ကုန်တော့ MMA လို့ခေါ်တဲ့ကိုကံပညာတိုင်းပေါင်းစုံပြိုင်ပွဲနဲ့စတင်နေပါတယ်ဂျပန်နိုင်ငံမှာထိုးသက်ခဲ့တဲ့ MMA ပြိုင်ပွဲမှာတော့မြန်မာနိုင်ငံကကချင်တိုင်းသားလေးအွန်လန်အဆန်းကအနိုင်ရသွားပါတယ်အွန်လန်အဆန်းနဲ့ဂျပန်နိုင်ငံကကန်ဟာဇီဂါဝါတို့တနင်္ဂနွေနေ့ကထိုးသက်ခဲ့ကြတာပါဒီပွဲမှာအွန်လန်ကဒုတိယအချီမှာပဲဟာဇီဂါဝါကိုအလဲထိုးပြီးတော့တိုင်ပွဲရနဲ့အနိုင်ရသွားတာဖြစ်ပါတယ်အွန်လန်ဟာဒီပွဲနိုင်လိုက်တဲ့အတွက်သူ့ရဲ့ Middleweight Tan Champion တရဖူပွဲကိုဆက်ပြီးတော့ကာကွယ်ထိန်းသိမ်းနိုင်ခဲ့ပါတယ်အွန်လာကအခုလိုအနိုင်ရတဲ့အတွက်သူ့ကိုအမြဲအားပေးနေတဲ့ပရိသတ်တွေကိုလည်းကျေးဇူးတင်တယ်ဆိုပြီးတော့ပြောကြားလိုက်ပါတယ်ဗျာနိုင်ငံကဘောလုံးပွဲတွေကိုတော့ပြီးခဲ့တဲ့ဘက်ကကစားပြီးတဲ့နောက်ဥရောပကအမပေးဘောလုံးပွဲတွေကိုဒီဘက်မှာပြန်ကစားခဲ့ပြီးအင်္ဂလန်ပရီးမီယာလိဂ်မှာတော့ဟာဒယ်ဖီအသင်းတန်းစင်းသွားပြီဖြစ်ပါတယ်ရာသီကုန်မှု6ပွဲကျန်နေသေးပေမဲ့လည်း
ဟာဒါစပီအတင်းဟာစနေနေ့ကတော့ Crystal Palace ကိုငကိုကိုမရှိနဲ့ရှုံးပြီးတော့တန်းစင်သွားခဲ့ရတာပါဒီတစ်ပတ်မှာ Man City က Fulham ကိုငကိုကိုမရှိနဲ့နိုင်ခဲ့တယ်လို့ Liverpool ကလည်း Tottenham ကိုပွဲပြီးကနေမှာ Tottenham ကကိုကိုကိုသွင်းတဲ့ဂိုးနဲ့ Liverpool အတင်းကငကိုကိုနဲ့နိုင်သွားပါတယ်ဒါကြောင့် Liverpool က Man City တက်တပွဲပူကစားပြီးတော့နမအသားနဲ့တရားထိတ်ကနေဥဆောင်နေပါတယ် Manchester United ကတော့ Ole Gunnar Solskjaer ကိုနီးပြားဖြစ်နဲ့ခန့်လိုက်ပါပြီမန်ယူသင်းကသူ့ကို၃နှစ်စာချုပ်ချုပ်ပြီးနီးပြားဖြစ်ခန့်လိုက်ကြောင်းချာတပရီးနေမှာချင်းကြပါတယ်မန်ယူသင်းနီးပြားဖြစ်လာတဲ့ပတ်သက်ပြီး Solskjaer ကတော့
you know when people get a new job and they say it's the dream job they've had and they've always
လူတွေကအလုပ်သင်ရတဲ့အခါတိုင်းဒါကအိမ်မက်တည်းအမှန်တကယ်ဖြစ်တာပါလို့ပြောကြပြီးသူတို့အနေနဲ့ဒီအသင်းမှာကစားဖို့အတွက်နီးပြလုပ်ဖို့အတွက်အများအားအိမ်မက်မက်ခဲ့ရတယ်လို့ပြောကြပါတယ်။ဒါမျိုးကကျွန်တော်တဲ့ပိုတင့်တော်တဲ့သူမှန်တဲ့သူရှိမှမထင်ပါဘူး။ဒါကကျွန်တော်ဘဝမှာအကြီးမားဆုံးအိမ်မက်ပါ။အသင်းကိုရှေ့ဆက်နိုင်ဖို့အတွက်ကျွန်တော်ကိုတာဝန်ပေးတဲ့အတွက်ကျွန်တော်အနေနဲ့ဂုဏ်ယူပါတယ
်။သုံးချအနေနဲ့မယူသင်းကိုအရင်တုန်းကလိုအောင်မြင်မှုတွေပြန်ရအောင်လှုပ်ဆောင်ပေးနိုင်မလားဆိုတာကတော့အချိန်ကပဲအဆုံးဖြတ်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ Chelsea တိုက်စစ်မှုဂေါန်ဇာလိုအီဂိုအင်းကတော့အာဂျင်တီးနားအသင်းကနေအနားယူလိုက်ပြီးဖြစ်ပါတယ်။ဒီသားသူကြောင့်အခုလိုလည်းရည်စင်အသင်းကနေနိုင်ယူလိုက်တာဖြစ်တယ်လို့အီဂွာအင်းကပြောပါတယ
်။ Messi Clocha Chata
ကျွန်တော်အာဂျင်တီးနားလေရည်စင်အသင်းကနေပြီးတော့နိုင်ယူပါပြီ။ကျွန်တော်အနေနဲ့အခုခါမှာမိသားစုနဲ့အတူနေချင်ပါတယ်။ဒါနဲ့ပတ်သက်ပြီးဝမ်းသာတဲ့သူတချို့ရှိမှဖြစ်တယ်လို့တချို့လည်းဝမ်းသာကြမှာမဟုတ်ပါဘူး။ဒါပေမဲ့အာဂျင်တီးနားအသင်းမှာကျွန်တော်စက်မကစားတော့ပါဘူး
။အီဂွာအင်းကတော့တချို့တွေကသူတို့အာဂျင်တီးနားအသင်းကိုအောင်မြင်မှုမရတဲ့အသင်းလို့ပြောတဲ့အပေါ်မှာလက်မခံဘဲမကြည်မနက်ဖြစ်နေရရှိပါတယ်။သူတို့အတင်းဟာကမ္ဘာဖလားခြေစစ်ပွဲမအောင်မြင်တာမဟုတ်ကြောင်းသူတို့အတင်းတစ်ချိန်မှဘုံမဆွဲခဲ့ပေမဲ့ final ကို၃ချိန်တက်နိုင်ခဲ့တယ်လို့ဆိုပါရယ်အသက်32နှစ်ရှိဖြစ်တဲ့ Iguain ဟာ Argentina အတွက်85ပွဲကစားပြီးတော့32ဂိုးသွင်းပေးခဲ့တာဖြစ်ပါတယ်ခင်ဗျာ Miami Open Tennis ပြိုင်ပွဲမှာတော့ Roger Federer အနိုင်ရပြီးတော့ Champion ဖြစ်သွားပါတယ်တနင်္ဂနွေနေ့ကကစားခဲ့တဲ့အမျိုးသား2ချိန် final မှာ Roger Federer ကမနစ်က Champion John Isner ကို 6-1-6-4 နဲ့အနိုင်ရပြီး Champion ဖြစ်သွားတာပါဒါဟာ Federer အတွက်တော့ Miami Open Tennis ပြိုင်ပွဲကို၄ချိန်မြောက်ပူဆွဲတာဖြစ်ပြီးတော့ ATP Champion စုကိုတော့၁00ချိန်မြောက်အနိုင်ရရှိတယ်ဆိုတာပြောကြားရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ
။ကိုရနိုင်ရဲ့သတင်းပတ်စင်အားကစားသတင်းလွှာကဏ္ဍကိုနားဆင်ခဲ့ကြရတာပါရှင်။ကျမတို့ VOA ကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့ရတဲ့နားဆင်လို့ရတဲ့တည်သချင်းတွေတောင်းယူလို့ရတဲ့ဆိုရင် VOA ရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။စာတိုက်ကနေဆက်သွယ်လို့ရရင်တော့ VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တစ်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်။တယ်လီဖုန်းနဲ့ဓာတ်ရိုက်ဆက်သွယ်လို့ရရင်ဖုန်းနံပါတ် 1-2-2-3-2-2-5-5-5-4 ကိုခေါ်ဆိုနိုင်ကြပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့ည9:00နာရီကနေ10:00နာရီထိအစီအစဉ်အစားဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းမှာပဲည10:00နာရီကနေ17:00နာရီထိလိုင်းဒိုမီတာ25နဲ့32တို့ကနေပြန်လည်နားဆင်နိုင်ကြပါရစေ။အခု VOE ရဲ့ဗုဒ္ဓဦးနေညပိုင်းထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင
်။နှစ်ထောင်စကြာအမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့စစ်ပမှုတွေနဲ့ပတ်သက်လို့အထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့အစီရင်ခံစာပြည့်စုံကိုတင်ပြဖို့တောင်းဆိုမဲ့အစီအစဉ်တရက်ကိုအလွတ်တော်တရားရေးကော်မတီမှဒီနေ့ပဲမဲခွဲဆုံးဖြတ်တည်ပြလိုက်ပါတယ်။အင်းပြီးတော့နိုင်ငံရေးချန်ပီပုတ်ကောစတီဗန်နန်ဥပဒေကြိုးဆောင်ဒေါ်နယ်မက်ကန်တို့ပါဝင်အထူးစုံစမ်းရမှုစစ်ဆေးမြင်းမြန်းခဲ့တဲ့သမ္မတဒေါ်နယ်ထရန့်ရဲ့လက်ထောက်အရာရှိအောင်၅ရောက်ကိုပါဆင့်ခေါ်မြင်းမြန်းမဲ့အစီအစဉ်ကိုတော့ဒီမိုကရက်တစ်အများစုနဲ့ထိန်းချုပ်ထားတဲ့အလွတ်တော်မှာမဲခွဲခဲ့ကြတာပါ။မြောက်အတ္တန်တိတ်စာချုပ်ဖွဲ့နေတိုးတွင်ရမှုချုပ်ရန်စတူဒင်ဘတ်ကမာမိတ်ဖွဲ့ဝင်နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေနဲ့ဝါရှင်တန်မှာမတွေ့ဆုံပြီးအမေရိကန်လွှတ်တော်နေရာပေါင်းရှင်းမှောက်ဒီနေ့မင်းငွန်းပြောဖို့စီစဉ်ထားပါတယ်။သမ္မတဒေါ်နယ်ထရန့်ကမကြာခဏဝေဖန်မှုတွေရှိနေပေမဲ့လည်းနှစ်ပေါင်း80ရှိဖြစ်တဲ့မာမိတ်ဖွဲ့ကြီးကိုအားပေးထုတ်ခံကြောင်းပြသတဲ့အနေနဲ့ဒီမိုကရက်အများစုထိန်းချုပ်ထားတဲ့အောက်လွှတ်တော်ဥက္ကဋ္ဌနဲ့ရီပူဘလီကန်အများစုနဲ့ထိန်းချုပ်ထားတဲ့ထက်လွှတ်တော်ဥက္ကဋ္ဌတို့ကမင်းငွန်းပြောဖို့ဖိတ်ကြားခဲ့ကြတာပါ။ဘရူနိုင်းနိုင်ငံမှာလင်းတူဆုံမဲ့သူတွေအိမ်တော်ရေးဖောက်ပြန်သူတွေကိုအစ္စလမ်ဘာသာရေးဥပဒေနဲ့အရေးယူဖို့ပြဋ္ဌာန်းလိုက်တဲ့အတွက်ဝေဖန်မှုတွေအကြီးအကျယ်ထွက်ပေါ်လာပါတယ်။ဒီနေ့စတင်အသက်ဝင်ခဲ့တဲ့ဥပဒေရအိမ်တော်ရေးဖောက်ပြန်သူလင်းတူဆုံမဲ့သူတွေအဖြစ်ရှိအောင်ဆုံးဖြတ်ခံရမယ်ဆိုရင်တော့ဂဲနဲ့ပြစ်ပေါက်တက်ခွင့်ပေးတဲ့အထိအပြစ်ပေးတာခံကြရမှာပါ။ရိုဟင်ဂျာမွတ်စလင်တွေကိုနေရရင်ပြန်ပို့မဲ့အိန္ဒိယအစိုးရရဲ့ဆုံးဖြတ်ချက်ပေါ်ကုလသမဂ္ဂလူ့ခွင့်ရေးထုတ်ကိုယ်စီတွေကပြစ်တင်ရှုတ်ချလိုက်ကြပါတယ်။လူမျိုးရေးဘာသာရေးအရတိုက်ခိုက်မှုတွေလက်တုံပြန်မှုတွေနဲ့အရေးယူခံမဲ့အန္တရာယ်တွေရှိနေတဲ့မြန်မာနိုင်ငံကိုရိုဟင်ဂျာတွေပြန်ပို့နေတဲ့အိန္ဒိယအစိုးရပေါ်စိတ်ပြတ်တဲ့ကြောင့်လူ့ခွင့်ရေးထုတ်ကိုယ်စီတွေကမနေ့တုန်းကပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ကြတာပါ။
ဗုဒ္ဓဦးနေညာပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါ။ဒ ညညအစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလိုင်းဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Zubia LTR ဖြစ်ပါတယ်ရှင်။မနက်ပိုင်းကြာသပတေးနေ့မနက်6နာရီကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုလိုင်းနိုမီတာ18 19 25နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmis News တို့ကနေနှာစင်နိုင်ကြပါတယ်ရှင်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. Welcome.